Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ17ရက်ဗုဒ္ဓနေ့ညပိုင်း VOA အစီအစဉ်လေးကိုအမေရိကန်ပြည်အစုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းဒိုမီတာ24 25 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မိုင်အတန်းစမှာဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါ။သမရဘရောက်ကူဘာမာကသူ့ရဲ့သမရတက်တန်းတွင်နောက်ဆုံးဖြစ်မနေ့ကရှီကာဂိုမြို့မှာနှုတ်ဆက်မင်ကွန်းပြောပါရယ်။ယူကော့ခံသမရဒေါ်နယ်ထရမ့်ဟာယူကော့ပွဲနိုင်ပြီကတည်းကဆိုရင်ပထမဆုံးအကြိမ်ဖြစ်ဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါရယ်။ဘင်္ဂလားဒေ့ရှ်မှာမြန်မာနိုင်ငံကနေထွက်ပြေးသူလို့ဆိုတဲ့လူအများအများရှိနေတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲမြန်မာအထူးကိုယ်စားလှယ်ဖွင့်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးတာဝန်ရှိသူတွေဒီကနေ့ဆွေးနွေးကြပါရယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကသမရနယ်ပြည်အောင်စုအစိုးရကိုပြည်တွင်းပြည်ပအနေတွေနဲ့ပတ်သက်ပြီးတော့မဟာဗျူဟာရှုထောင့်ကနေအကြံပေးနိုင်ဖို့အတွက်ငင်းစားတတ်မတ်ကြီးဦးတောင်ထွန်းကိုအစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်လိုက်ပါတယ်။
ဟိုလူပေါ်ကိုနေတော့သူတို့ကျွေးလို့ဘူးလေဒီလိုလူတွေကြီးတော့ဗျာသူတို့ကဗာနော်အလုံးလုံးကျွေးလို့ပါလေဘာလို့လဲဆိုတော့ဗာ
ညင်းစားတမတ်ကြီးဦးတောင်ထွေးရဲ့လုပ်ပေါ်ကံပတ်ဟောင်းညင်းစားတတမတ်တူဖြစ်တဲ့ဦးမြထွန်းကသူ့အမည်ကိုခုလိုပြောသွားတာကိုမကြခင်မှာပြေဆိုနာဆင်ကြမှာပါဒါပြင်အမေရိကန်သမ္မတအပြောင်းလဲချိန်မှာမြန်မာနိုင်ငံပေါ်မှာရောတက်ရောက်မှုရှိနိုင်သလားဆိုတဲ့သတင်းနဲ့မြန်မာနိုင်ငံတိုင်းဒေသတွေကတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေစာရတွေကိုခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါ
2008ခုနှစ်မှာသူသမရဖြစ်ခဲ့ခြင်းကနေဆိုရင်နိုင်ငံဟာအခုချိန်မှာပိုပြီးကောင်းမွန်ခိုင်မာတဲ့အခြေအနေမှာရှိနေပြီလို့အမေရိကန်သမရဘရာကိုဘာမာကအင်္ဂါနေ့မှာပြောပါတယ်စီးပွားရေးဆိုးဝါးကျဆင်းတဲ့အခြေအနေကနေပြန်ကောင်းလာအောင်လုပ်နိုင်ခဲ့တာသူရဲ့တမိုင်းဝင်ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုပြဋ္ဌာန်းခဲ့တာနဲ့လိင်လူချစ်သူတွေတရားဝင်လက်ထပ်ထိန်းများခွင့်ရအောင်လုပ်ခဲ့တာတွေကိုအောင်မြင်မှုတွေဖြစ်သမရဥပမာကထောက်ပြသွားပါတယ်ဒီမိုကရေစီမှာအားလုံးတညီတညွတ်တက်ဖြစ်ဖို့မလိုဘူးဆိုတာနားလည်ရမှာဖြစ်ကြောင်းကျွန်တော်တို့နိုင်ငံကိုတည်ထောင်ခဲ့သူတွေဟာအငင်းခုံလို့စစ်ဆက်ညှိနှိုင်းခဲ့ကြတာဖြစ်ပြီးကျွန်တော်တို့ကိုလည်းအလားတူလုပ်ဖို့မျှော်လင့်ကြကြောင်းဒါပေမဲ့ဒီမိုကရေစီမှာစုစည်းညီညွတ်မှုရဲ့အခြေခံအတိလေးတော့လိုအပ်တယ်ဆိုတာကိုသူတို့သိခဲ့ကြောင်းအဲဒါကတော့ဘလို့ပဲမတူကွဲပြားမှုတွေရှိနေပါစေကျွန်တော်တို့အားလုံးအတူတကွရင်ဆိုင်ကြော်ဖြတ်ရမယ်ဆိုတဲ့အသည့်ပဲဖြစ်ပါကြောင်းသမ္မတဥပမာကပြောသွားပါတယ်အမေရိကန်နိုင်ငံသားမွတ်စလင်တွေအားလုံးကိုခွဲခြားဆက်ဆံတာမှန်သမျှသူလက်မခံဘူးလို့ပြောတဲ့အချိန်မှာပရိသတ်ရဲ့လက်ကုပ်တန်ဟာမိန်ကွန်းပြောတဲ့အချိန်လုံးမှာအကျယ်လောင်ဆုံးရခဲ့တဲ့လက်ကုပ်တန်ဖြစ်ဖွယ်ရှိပါတယ်သူသမ္မတစာပြစ်ချိန်ကားတဲ့ဆိုင်ရင်တိုင်းပြည်အချင်းတွေပေါ်ပိုပြီးအကောင်းမြင်တယ်လို့လည်းသမ္မတကပြောပါတယ်ယုံကြည်ကြဖို့အားလုံးကိုတိုက်တွန်းကြောင်းကျွန်တော်ရဲ့အပြောင်းလဲဖော်နိုင်စွမ်းပေါ်ယုံကြည်ဖို့မဟုတ်ပဲကိုယ့်ကိုယ်ကိုယုံကြည်ကြဖို့ဖြစ်ပါကြောင်းသမ္မတဥပမာကပြောသွားပါတယ်
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာ6လနီးပါးအတွင်းပထမဆုံးအကြိမ်ဖြစ်ဒီနေ့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိနေပါတယ်။သူအနိုင်ရခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့အမေရိကန်ထောက်လှမ်ရေးအဖွဲ့တွေရဲ့စစ်ဆေးချက်တွေနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့သမ္မတတာဝန်ကြားအကျိုးစီးပွားပဋိပက္ခဖြစ်ပေါ်လာနိုင်ခြေပေါ်ဘလို့ကင်တွယ်ဖို့စီစဉ်ထားတယ်ဆိုတာတွေနဲ့ပတ်သက်ပြီးမေးခွန်းတွေကိုဒီသတင်းစာရှင်းလင်းပွဲအတွင်းမှာသူဖြေဆွေးရတော့မှာပါ။Mr. Trump နောက်ဆုံးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာကတော့ပြီးခဲ့တဲ့ဇူလိုင်လကပါအဲ့ဒီအချိန်တုန်းကသူ့ရဲ့ပြိုင်ဘက် Hillary Clinton လာတော်ကြသတင်းသမားတွေကိုဖြေဆိုးတာတွေမလုပ်ခဲ့တဲ့အပေါ်သူကပြစ်တင်ဝေဖန်ခဲ့ပါတယ်။ကလင်ကချစ်ကြတဲ့ Hillary Clinton သတင်းစာရှင်းလင်းပွဲမလုပ်တာရက်ပေါင်း235ရက်ရှိပြီလို့အဲ့ဒီအချိန်က Trump ကပြောခဲ့ပါတယ်။ Hillary Clinton နဲ့ပတ်သက်ပြီးကောင်းသတင်းတွေကြီးပြောနေတဲ့သတင်းတောက်တွေအနေနဲ့ဘာကြောင့်ဆိုတာကိုကိုကိုမေးခွန်းပြန်ထုတ်တင်ကြောင်းဘာကြောင့်လဲဆိုတော့ထက်ခါဖြစ်နေတဲ့ဒီကောင်းသတင်းတွေကိုကြည့်ပြောနေပေမဲ့လေ Hillary Clinton ဟာတကယ်တော့ကမောက်ကမနဲ့အရှုပ်ထွေးတစ်ခုဖြစ်နေတာအကြောင်းပါပဲလို့ Trump ကပြောခဲ့ပါတယ်။ခေတ်သစ် American သမ္မတအများစုဟာရွေးကောက်ပွဲအနိုင်ရပြီးရဲအနှဲငယ်တွင်မှာပဲသတင်းစာရှင်းလင်းပွဲလုပ်လို့ရှိကြတာပါ။ Mr. Trump ကတော့ Twitter ပေါ်မှာရေးတာတွေခတ်တူတူပြောတာတွေရှိထားပေမဲ့လေဇန်နဝါရီ20ရက်နေ့မှာဆိုးရသက်တမ်းစတင်မှုလုပ်နေတဲ့ကာလအတွင်းအရင်သတင်းတော့တွေနဲ့တွစ်ဆုံပြီးမေးခွန်းတွေကိုဖြေတာမျိုးတော့မရှိခဲ့သေးပါဘူးခင်ဗျာ။
ယူကော့ခံသမ္မတဒေါ်နယ်ထရမ့်ကရုရှားအနေနဲ့သူ့ကိုအကြိုက်ရိုက်စေမဲ့သတင်းတွေကိုစုဆောင်းထားတယ်ဆိုတဲ့ဆွဆွဲချက်ပေါ်ပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။ဒါဟာလုံခြံသတင်းနိုင်ငံရေးအရာလုံခြံတာတက်တက်ပဲလို့ Twitter ပေါ်မှာစလုံးကြီးတွေနဲ့အင်ကာညမှာထရမ့်ကရေးပါတယ်။ဒီကနေ့မနေ့ပိုင်းမှာလည်းသူ့ကိုဒုက္ခပေးနိုင်မဲ့အချက်အလက်တွေကိုစုဆောင်းခဲ့တယ်ဆိုတဲ့ဆွဲချက်ပေါ်ရုရှားဘက်ကပြန်ညင်းတာကိုထောက်ပြပြီးရုရှားဟာသူ့အပေါ်ဒါရောက်အောင်ဘယ်တော့မှမကြိုးစားခဲ့ဘူးလို့ထပ်ရေးပါတယ်။ဒေါ်နယ်ထရမ့်ရဲ့မဲဆက်စည်းရုံးရဲ့အဖွဲ့တာဝန်ရှိသူတွေနဲ့ရုရှားထောက်လှမ်းရေးတွေပူပေါင်းကြံစီခဲ့တယ်ဆိုတဲ့ဆွဆွဲထားချက်ကိုအမေရိကန်ထောက်လှမ်းရေးအစင်ခံစာထဲမှာပါတဲ့အကြောင်းသတင်းမီဒီယာတွေကပြောတာပါ။ဒါပြင်မစ္စတာထရမ့်ရဲ့လေးမှုကိစ္စဆိုင်ရာဆွဆွဲချက်တွေနဲ့ပတ်သက်ဖို့ပြောဆိုကြဖို့ရှိတဲ့အကြောင်းပါတယ်လို့လည်းသတင်းတွေကပြောပါတယ်။အဲ့ဒီအစင်ခံစာထဲမှာပါတဲ့ဆွဆွဲချက်တွေကမှားယွင်းပြီး မစ္စတာထရမ့်ကိုထိခိုက်အောင်ဖန်တီးထားတာဖြစ်တယ်လို့သူ့ရဲ့ရှင်းလင်းဖြစ်သူမိုက်ကယ်ကိုဟန်ကပြောပါတယ်။ဒီဆူဆွဲချက်တွေဟာအမေရိကန်ရုရှားဆက်ဆံရေးကိုထိခိုက်စေဖို့ရည်ရွယ်တာဖြစ်တယ်လို့ရုရှားသမ္မတရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကမော်စကိုမြို့တော်မှာဒီကနေ့ပြောပါတယ်။ထရမ့်ကိုဒုက္ခပေးနိုင်မဲ့ဘယ်လိုအချက်လက်မျိုးမှရုရှားအစိုးရမှမရှိတဲ့ကြောင်းဒီစီရင်ခံစားဟာအခြေအနေမှန်ကိုမထင်ရဘဲလုံးဝလုံကြံထားတာတည်းမပေါ်တဲ့ကြောင်းပြောခွင့်ရပက်စကော့ဖ်ကပြောပါတယ
်။အမေရိကန်ပြည်ထောင်စုရဲ့ရှင်းနေချုပ်ဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးထားတဲ့အထက်လွှတ်တော်အမတ်ဂျက်ဖ်ဆက်ရှင်ဟာသူ့ကိုခံတားရေးအတီးပြုတ်ပေးရမယ်အထက်လွှတ်တော်တရားရေးကော်မတီရှေ့မှာဒီနေ့ဒုတိယမြောက်နေ့ဖြစ်ကြားနာစစ်ဆေးခံမှာဖြစ်ပါတယ်။ဒီနေ့မှာတော့သူ့ရဲ့လှုပ်ဖော်ကိုင်ပဲအထက်လွှတ်တော်အမတ်ဒူးကသူ့ကိုကန့်ကွက်ထွက်ဆိုမယ်လို့လည်းခန့်မှန်းထားကြပါတယ်။ယာတုခံတားရေးဆိုင်ရာကြားနာပွဲတစ်ခုမှာအထက်လွှတ်တော်အမတ်ဒူးကနောက်အထက်လွှတ်တော်အမတ်ဒူးပေါ်ကန့်ကွက်ထွက်ဆိုတာမျိုးကိုအထက်လွှတ်တော်အမတ်ကိုရီဘိုကာကလုပ်မှာဖြစ်ပါတယ်။တကယ်တော့ဒီလိုမျိုးအရင်ကတစ်ခါမှမရှိသေးပါဘူး။ရှင်းနေချုပ်ရဲ့ကြီးမားလာတဲ့လူပိုင်ခွင့်အာဏာနဲ့သိက္ခူဆိုရင်စရာကောင်းတဲ့သူ့ရဲ့ကိုယ်ပိုင်အမြင်တွေကြောင့်အခုလိုကန့်ကွက်ထွက်ဆိုမှာဖြစ်တယ်လို့မစ္စတာဘုတ်ကာကပြောပါတယ်။ကြားနာပွဲမှာထွက်ဆိုကြမယ်အောက်လွတ်တော်အမတ်တွေဖြစ်တဲ့ဂျွန်လူးဝစ်နဲ့ဆက်ဒရစ်ရစ်မွန်တို့လည်းပါဝင်ပါတယ်။ရှင်းနိုင်ကြောကြာအင်ကာနေတို့ကကြားနာပွဲအတွင်းမှာတော့လူမျိုးရေးခွဲခြားတဲ့ဇာတ်တွေအရင်ကပြောခဲ့မှုတွေဆိုတဲ့ဆွဆဲချက်တွေကိုမစ္စတာဆက်ရှင်ကပယ်ချခဲ့ပြီးအဲ့ဒါတွေဟာအရန်ကိုမှားယွင်းတယ်လို့ပြောခဲ့ပါတယ်။လွန်ခဲ့တဲ့နှစ်30တုန်းကတော့ဖက်ဒရယ်ဆိုရအဆင့်တရားသူကြီးဖြစ်သူ့ကိုခံထားဖို့ဆုံးဖြတ်တဲ့ကြာနာပွဲမှာအဲ့ဒီဆွဆဲချက်တွေကြောင့်သူ့ကိုခံထားမဲ့ကိစ္စပယ်ချခံခဲ့ရမှုပါတယ်ခင်ဗျာ
နိုင်ငံခြားရေးဝန်ကြီးဖြစ်ယူကော့ခန်သမ္မတဒေါ်နယ်ထရမ့်ကယာထားတဲ့ရက်စ်တီလာဆန်ဟာဒီကနေ့ထက်လွှတ်တော်မှာကြာနာစစ်ဆေးခံပွဲလုပ်နေပါပြီအဲ့ဒီကြာနာပွဲတွင်ရုရှားနဲ့ဆက်ဆံရေးတောင်တိုးပင်လယ်မှာတရုတ်ကကျွန်းတူတွေစောင့်နေတာစတဲ့ကိစ္စတွေကိုပြောဆိုကြမယ်လို့ခန့်မှန်းကြပါတယ်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာသူပြောခဲ့တဲ့အဖွင့်စကားတွေထရမ့်ရဲ့အစိုးရအဖွဲ့အလွှဲပြောင်းဆိုင်ရာအဖွဲ့ကထုတ်ပြန်ထားတဲ့အထက်မှာတော့အဲ့လိုပြောဆိုချက်တွေပါမယ်လို့ပြောထားပါတယ်။ရုရှားနိုင်ငံကောင်းထောင်လာတဲ့ပေါ်မြောက်အတ္တန္တိစာချုပ်နေတူအဖွဲ့အနေနဲ့တတိထားလာတာဟာမှန်ကန်တယ်ဆိုတာနဲ့အမေရိကန်အနေနဲ့ကိုယ့်ရဲ့လမ်းကြောင်းကိုချမှတ်နိုင်အောင်ရုရှားရဲ့ရွေးချက်နဲ့ပတ်သက်ပြီးပွင့်ပွင့်လင်းလင်းဆွေးနွေးဖို့လိုအပ်တယ်ဆိုပြီးတော့ Rex Tillerson ကအထက်လွှတ်တော်အမတ်တွေကိုပြောသွားပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေဗိုလ်ဒူးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာအထူးတန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမမ်မုခ်အလီအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနတာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကအစိုးရဧကရာမှာဒီကနေ့ညနေပိုင်းက2နာရီကြာတွေ့ဆုံဆွေးနွေးကြပါတယ်။အဲဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူး။တနိုင်ငံဆက်ဆံရေးတိုးတက်လာဖို့မျှော်လင့်နေကြောင်းမြန်မာနိုင်ငံခြားရေးဌာနပြောခွင့်ရသူဦးကျော်မိုးထွန်းက VOA ကိုပြောပါတယ်
။ကျွန်တော်တို့အဓိကကုနာပြောလို့ဒီနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးအတွက်ဘယ်လိုတွေဆောင်ရွက်ကြမယ်ဆိုတဲ့ဥစ္စာအားတွေကိုလည်းထည့်သွင်းဆွေးနွေးမှာဖြစ်ပါတယ်ခင်ဗျ။ဟုတ်ကဲ့ဒီလိုမျိုးခီးစဉ်တွေတွားရောက်ခြင်းကြောင့်ပေါ့နော်။နိုင်ငံဆက်ဆံရေးနိုင်ငံပူးပေါင်းဆောင်ရွက်နေမှာဟိုရှိနေတဲ့အတိုင်းအတာတဲ့ကိုပို့ပြီးတော့ဟိုဘယ်လိုပြောမလဲလေးလေးနက်နက်ပို့ဆောင်ရွက်နိုင်နေမယ်လို့တော့ကျွန်တော်တို့ဟိုမျှော်လင့်ထားပါတယ်ခင်ဗျ။
အခုဆွေးနွေးပွဲမှာနိုင်ငံကိစ္စရပ်မျိုးစုံနဲ့နေဆက်ကဒုက္ခသည်တွေအရေးအလေးပေးဆွေးနွေးမယ်လို့အများကယူဆထားတာပါမြန်မာနိုင်ငံရခိုင်ပြည်နယ်ရင်းကအခြေအနေတွေကြောင့်မွတ်စလင်ဒုက္ခသည်ထောင်ထဲချပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်ရောက်လာတယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒီကိစ္စမြန်မာနိုင်ငံနဲ့ဆွေးနွေးနေတာပါဒီလပိုင်းတွေအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကိုမြန်မာဘက်ကမွတ်စလင်ဒုက္ခသည်6,000ကျော်ဝင်ရောက်လာတယ်ဆိုပြီးဘင်္ဂလားဒေ့ရှ်အခြေစိုက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကလွှတ်လိုက်တဲ့အခုအထူးသတ္တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာ၃ရက်ကြာခီးစဉ်နဲ့ရောက်နေတာဖြစ်ပြီးဒီတော့အတွက်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့လည်းတရားတွေ့ဆုံမှုရှိတယ်လို့သိရပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာမနေ့ကဖြစ်ခဲ့တဲ့ဘုံးကွဲမှုတွေမှာအာရဗ်စော်ဘွားများပြည်ထောင်စုနိုင်ငံကတန်တမန်၅ဦးပါသွားတယ်လို့အတည်ပြုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမြို့ကြီးကန်ဒါဟာမှာဖြစ်ခဲ့တဲ့ဘုံးကွဲမှုထဲမှာလူပေါင်း12ဦးသေဆုံးခဲ့ပြီးနောက်ထပ်လူပေါင်း16ဦးဒဏ်ရာရရသားခဲ့ရမှာအာဖဂန်ဆိုရထိတ်တန့်ရာရှိတွေအများစုပါဝင်ပါတယ်။တရန်ရသူတွေထဲမှာကန်ဒါဟာပြည်နယ်အုပ်ချုပ်ရေးမှူးဟိုမေယွန်းအာစီစီနဲ့အာဖဂန်ဆိုင်ရာအာရဗ်ဆော်ဘားများပြည်တော်စုနိုင်ငံတန်မတ်ကြီးဂျူမာမိုဟာမက်အဗ်ဒူလာအယ်ကာဘီတို့လည်းပါပါတယ်။အာရဗ်ဆော်ဘားများပြည်တော်စုဝန်ကြီးချုပ် ရှိတ်မိုဟာမက်ဘင်ရှာဟစ်အယ်မက်တုံကဒီလိုရဟာလူသားဆိုင်ရာပဲဖြစ်ဖြစ်ကိုရှင်တရားအရာပဲဖြစ်ဖြစ်ဘာသာရေးအရာဖြစ်ဖြစ်ဘလို့မှအကြောင်းပြလို့မရတဲ့ရက်ဆက်မှုဖြစ်တယ်လူတို့ကိုကူညီနေသူတွေကိုတတ်ဖြစ်ခဲ့တာဖြစ်တယ်ဒီသူရဲကောင်းတွေကိုဖျားသခင်ဆောက်ရှောက်မှာပါလို့ Twitter ကနေထုတ်ပြောခဲ့ပါတယ်အရက်ဆော်ဘာမပြည်တော်စုနိုင်ငံကြီးဝန်ကြီးကလည်းသူ့နိုင်ငံအသံအကြီးအနေနဲ့မိဘမဲ့ကလေးတွေကိုကူညီဖို့နဲ့ပညာသင်စုပေးတာကြီးညာဖို့အတွက်ကန္တဟာပြည်နယ်ကိုလူသားချင်းစာနာမှုဆိုင်ရာခီးထွက်ခဲ့ရာကနေအခုလိုဖြစ်ခဲ့တာလို့ဆိုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအင်ကန်ဒီကတေကန်ဘုံခွက်တိုက်ခိုက်မှုနှစ်ခုကြောင့်လူပေါင်း30ကျော်သေဆုံးပြီး80လောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။လွှတ်တော်ရုံးတွေကနေရင်နှန်းနဲ့ထွက်လာတဲ့တာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့မျက်မြင်တွေကပြောပါတယ်။သေဆုံးသူတွေထဲမှာလူညွန်ရင်းဆိုင်ရာထိတန်းတာဝန်ရှိသူတွေအရက်သားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေပါပါတယ်လို့ပြောပါတယ်။မြို့တော်ရဲ့ဒါရူလာမန်အရက်ကလွှတ်တော်ရုံးတွေမှာအသေးကံဘုံခွက်သူတူကပထမဘုံတလုံးကိုဖောက်ခွဲပြီးနောက်တူကဖောက်ခွဲပစ္စည်းတွေအပြစ်တင်ထားတဲ့ကားကိုဖောက်ခွဲတာပါ။
မြောက်ကိုရီးယားကဖြစ်လို့ဆန့်သက်မယ်လို့ပြောထားတဲ့တိုက်ချင်းဖြစ်ပယ်ထိန်ဒုံးကြီး ICBM ဟာအမေရိကန်ပြည်တော်စုဒါမှမဟုတ်မဟာမိတ်တွေကိုချိန်ချောက်မှုတစ်ခုမဖြစ်ဘူးဆိုရင်တော့အမေရိကန်စစ်ဘက်ကပြစ်ချမှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီး Ash Carter ကမနေ့ကပြောလိုက်ပါတယ်။ဒီလနောက်ပိုင်းမှာတာဝန်ကမထွက်ခွာခင်မနေ့ကနောက်ဆုံးလွတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကာကွယ်ရေးဝန်ကြီး Carter ကအဲ့ဒီလိုပြောသွားတာပါ။ဘလို့ဆန့်သက်ဖြစ်လို့မှုကနေမဆိုမြောက်ကိုရီးယားရဲ့လုံနိုင်စွမ်းပေါ်စစ်ဘက်အနေနဲ့ထောက်လိုင်းအချက်လက်တွေကိုကြိုတင်ရနိုင်ခြင်းရှိတယ်လို့လည်းဝန်ကြီးကာတာကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒုံးကြီးကချင်းချောက်မှုဖြစ်လာရင်ကြားဖြတ်ပြစ်ချပါမယ်။အဲ့လိုမဟုတ်ရင်တော့ပြစ်ချဖို့မလိုဘူး။ဘာကြောင့်လဲဆိုတော့ပိုပြီးအကျိုးဖြစ်နိုင်စရာမရှိလို့ပါ။ပထမတစ်ခုကကြားဖြတ်ပြစ်ချတဲ့ဒုံးကြီးကိုချွေတာနိုင်မှာဖြစ်တယ်။ဒုတိယတစ်ခုကစမ်းသပ်မှုကနေအချက်လက်တွေရနိုင်ပါမယ်လို့ဝန်ကြီးကာတာကထုတ်ပြောခဲ့ပါတယ်။ကာကွယ်ဝန်ကြီးရဲ့ဒီပြောဆိုချက်တွေကိုပူရဲစီဥစီချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ကသဘောတူပါတယ်။ဗိုလ်ချုပ်ကြီးဒန်ဖော့ကထိပ်တန်းစစ်ဘက်အရာရှိဖြစ်တဲ့အတွက်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နောက်သတင်းပတ်မှာသမ္မတဖြစ်လာခြင်းကြောင့်လည်းဒီယာတူးမှာဆက်ရှိနေမှာဖြစ်ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်စဖြစ်ပြီးဆိုတဲ့သတင်းကိုအရင်ဆုံးပေးပို့ခဲ့သူဗြိတိသျှအမျိုးသမီးဝါရင်သတင်းတော့ကလဲဟော်လင်ဝေါ့သ်ဟာအသက်15နှစ်အရွယ်မှာအင်္ဂါနေ့ကဟောင်ကောင်မှာကွယ်လွန်သွားပါပြီ1939ခုနှစ်ဩဂုတ်လ28ရက်နေ့ကပိုလန်နယ်စပ်နားမှာဂျာမန်တပ်တွေနဲ့ဆက်သနက်တင်ရင်တွေအများပြားပုန်းခိုနေတာကိုအဲ့ဒီအချိန်ကအသက်28နှစ်အရွယ်မစ်ဟောလင်ဝေါ့သ်ကရုတ်တရက်တွေ့ခဲ့တာပါအဲ့ဒီအချိန်ကသူဟာပြည်တွင်းအခြေစိုက် The Daily Telegraph သတင်းစာရဲ့သတင်းတောက်ဖြစ်ပြီးရာစုနှစ်ရဲ့သတင်းဦးလို့ခေါ်ကြတဲ့အဲ့ဒီသတင်းကိုပေးပို့ခဲ့သူပါနောက်3ရက်ကြာတဲ့အခါမှာတော့ဂျာမန်တပ်တွေကပိုလန်နိုင်ငံကိုကျူးကျော်တိုက်ခတ်ပြီးလို့ဟောလင်ဝေါ့သ်ကသတင်းပေးပို့ပါတယ်ခင်ဗျာ
ကိုချီရသိန်းနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အမေရိကန်သမ္မတဥဘာမားတက်တက်မှာမြန်မာနိုင်ငံပေါ်ဆောင်ရွက်ပေးခဲ့တာတွေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကိုအမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးလာရောက်ခဲ့တဲ့သမ္မတဘရက်ဥဘာမားရဲ့သမ္မတတက်တန်းကဒီရက်ပိုင်းအတွင်းမှာကုန်ဆုံးတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမူဝါဒကိုကျင့်သုံးပြီးတော့မြန်မာဆိုရအတိုက်ခံလူငယ်တွေနောက်အရက်ဖက်အဖွဲ့အစည်းတွေနဲ့ပါထိတွေ့ဆက်ဆံခဲ့သလိုဆယ်စုနှစ်နဲ့ချီပြီးမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုပါဖယ်ရှားပေးခဲ့တယ်။အမေရိကန်သမ္မတဘရက်ဥဘားမားရဲ့ယာတုတက်တန်အတွင်းမြန်မာရေးဆောင်ရွက်ချက်တွေကိုမတ်တကီထက်ကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံမင်္ဂလာပါ I am very honored.To be here at this university and to be the first president of the United States of America to visit your country.
ရန်ကုန်တက္ကသိုလ်မှာ2012ခုနှစ်နိုဝင်ဘာလ19ရက်နေ့မှာအမေရိကန်သမ္မတဘရက်ဥဘားမားကသမိုင်းဝင်မိန့်ခွန်းကိုပြောဆိုခဲ့ပါတယ်။သမ္မတဥဘားမားရဲ့ဒီခီးစဉ်ကမြန်မာနိုင်ငံကိုလာရောက်တဲ့အမေရိကန်သမ္မတတဦးအဖြစ်လဲသမိုင်းတွင်ခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကြောင့်တန်တမာဆက်ဆံရေးအဆင့်လျှော့ချပြီးတန်းခတ်ပိတ်ဆို့ခံထားရတဲ့မြန်မာနိုင်ငံကိုထိတွေ့ဆက်ဆံရေးမူဝါဒစတင်ကျင့်သုံးခဲ့တဲ့သမ္မတဥဘားမားရဲ့ဆောင်ရွက်ချက်တွေကမြန်မာအသွင်ကူးပြောင်းရေးကိုပိုပြီးတော့ထိရောက်စေခဲ့တယ်လို့လည်းသုံးသပ်ကြပါတယ်။အမေရိကန်ရဲ့ထိတွေ့ဆက်ဆံရေးမူဝါဒရဲ့တစိတ်တစ်ပိုင်းအနေနဲ့မြန်မာအစိုးရအဖွဲ့ဝင်တွေရဲ့အမေရိကန်ခီးစဉ်တွေမှာကိုယ်တိုင်လိုက်ပါခဲ့တဲ့ဦးလာမောင်ရွှေကတော့အခုလိုသုံးသပ်ပါတယ်
။သမ္မတဥတည်စဉ်အစိုးရမှာလည်းခုနလက်ချက်တမင်စီအကန့်အသတ်ရှိတယ်ဆိုရင်လည်းဥဘားမားအစိုးရကတော့ဒီထိတွေ့ဆက်ဆံရေး policy ကိုသုံးပြီးတော့ဒီရဲရဲတင်နေမဲ့သူရဲ့လွတ်တော်တို့ဘာလို့ကဒါအများကြီးမကြိုက်သေးတော့မှသူဒီပမာဆိုးရဝိညာဉ်ဝိညာဉ်တွေပေါ့လေတောင်းရှိတဲ့သူတွေ2012မှာသူတို့ရှိရဒီရ ီဝင်ခွင့်ရုပ်သိမ်းတာမျိုးတွေလည်းရဲတင်းတူလုပ်ခဲ့တယ်ဗျ။အဲကျွန်တော်နားလဲတာတော့ဒီအတွင်ကူးပြောင်းတဲ့အစပေါ့နော်။ဒါစကြိုးစားနေတဲ့အစိုးရအတွက်တော့ဒါခွန်အားပေါ့။ဒါအများကြီးဖြစ်စီတယ်
။အမေရိကန်သမ္မတဘရက်အိုဘားမားကမြန်မာနိုင်ငံကိုနှစ်ကြိမ်တိုင်လာရောက်ခဲ့တာပါ။မြန်မာနိုင်ငံခီးစဉ်အတွင်းအဓိကထားပြီးတွေ့ဆုံခဲ့တဲ့အထက်မှာလူငယ်တွေအခွင့်အရေးလှုပ်ရှားသူတွေအရက်ဖက်အဖွဲ့အစည်းတွေပါဝင်ခဲ့ပါတယ်။အမေရိကန်သမ္မတတဝက်နေနဲ့အခွင့်အရေးလှုပ်ရှားသူတွေကိုအလေးထားတွေ့ဆုံဆွေးနွေးခဲ့တာတွေကအခွင့်အရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးပိုပြီးတော့လူထုကြားစိတ်ဝင်စားစေခဲ့တယ်လို့ကိုယ်တိုင်တွေ့ဆုံခဲ့သူတူဖြစ်တဲ့အခွင့်အရေးလှုပ်ရှားသူမတ်မေစပယ်ဖြူကပြောပါဗျာ။သူ့
ရဲ့ဒီကဘာလုံးကလည်းစိတ်ဝင်စားပြီးတော့စောင့်ကြည့်နေတဲ့တမိုင်းဝင်တဲ့ခီးစင်မှာဒီနိုင်ငံကဒီလူခွင့်ရေးလှူရှားသူတွေအရက်ထလူမှုဖွဲ့စည်းတွေကိုသူကတလေးတကြားနဲ့ပေါ့နော်ပြည်ဆောင်တကားပြောခဲ့တဲ့ဟာဒီကျမတို့ဒီနိုင်ငံမှာရှိတဲ့လူခွင့်ရေးတကြားလှူရှားသူတွေအထူးသဖြင့်တော့အမျိုးသမီးရေးအင်းစိတ်ခံယူမှုပွဲပြတဲ့သူတွေနဲ့အတန်ဆွမ်းပေါ့နော်အသရှိတဲ့ကျမတို့ဒီအခွင့်အရေးမြင့်တယ်ချင်းခံရတဲ့ပေါ့နော်တမန်ပေါ်ရင်လည်းအလေးထားစမ်းသပ်ခြင်းမခံရတဲ့အုပ်စုတွေဟာအများကြီးပဲကျွန်တော်တို့ပေါ်မှာကောင်းမွန်တဲ့တရားမှုတွေရှိခဲ့တယ်ပေါ့
မြန်မာဆေးအုပ်စုနောက်ဆေးအုပ်စုနဲ့နှိဆက်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လုပ်ငန်းတွေအပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုလည်းအမေရိကန်သမ္မတဘရက်အိုဘားမားကဖယ်ရှားပေးခဲ့ပါတယ်မြန်မာအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုဖယ်ရှားလိုက်တာကြောင့်စီးပွားရေးအပေါ်မှာဘလောက်တည်ရောက်မှုရှိခဲ့တယ်လဲဆိုတာကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးကော်မတီအတွင်းရေးမှူးဦးမင်းခင်ကအခုလိုပြောပါတယ
်စီးပွားရေးပုံပြီးတော့ပုံပြအောင်စီးပွားရေးနဲ့ပတ်လာအောင်လုပ်ရမယ့်အချိန်မှာဒီဖက်ရှင်ရုပ်လိုက်တာကတော့အချိန်ကြိုက်ဖြစ်သွားတာပေါ့လေနော်အဲ့တော့ဖက်ရှင်ရုပ်လိုက်ခြင်းအပြင်စီးပွားရေးအပြောင်းလဲလေစီးပွားရေးမပအောင်ပို့ပြီးတော့စီးပွားရေးတိုးတက်လာအောင်လုပ်ဖို့အတွက်ပြင်ဆင်ကြေးအချိန်ကြီးရသွားတာပေါ့ဒါလည်းကောင်းတဲ့အဓိကကောင်းတဲ့အချက်ပါပဲအဲတမာပြေထက်ကုန်ကြီးဟိုပို့လာနိုင်တာထက်တမာပြေထက်ကုန်ကြီးရောင်းမှုလာအမေရိကန်ရဲ့စီးပွားရေးဆက်ဆံမှုပြင်ဆင်နေလာနိုင်ရတာမျိုးရှိတယ်အဲ့ဒါကတော့ဟိုအကျိုးသိအောင်ပေါ့နော်
အမေရိကန်သမ္မတအဖြစ်ရှစ်နှစ်တာတာဝန်ထမ်းဆောင်မှုပြီးဆုံးတော့မဲ့သမ္မတဘရက်ကိုဘားမားရဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမူဝါဒကြောင့်မြန်မာအပြောင်းလဲပေါ်မှာအတော်လေးသိရမှုရှိခဲ့တယ်လို့လည်းအများကသုံးသပ်ကြပါတယ်ရှင်
။မတ်တင်ကြီးထိုင်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့ငင်းစက်တမတ်ကြီးဦးတောင်းထွန်းကိုအစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ပြည်ပြင်းပြပအနေအထားနဲ့ပတ်သက်လို့မဟာပြွာရှူတောင်းကနေလေးလာသုံးသပ်ပြီးတော့သမ္မတနဲ့ပြည်အောင်စုအစိုးရကိုအကြံပြုနိုင်ဖို့အတွက်ငင်းစက်တမတ်ကြီးဦးတောင်းထွန်းကိုအစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်လိုက်ပါတယ်။ဒီရာထူးတာဝန်ကိုပြည်တော်စုဝန်ကြီးအဆင့်သတ်မှတ်ထားတယ်လို့လက်ရှိအစိုးရလက်ထက်မှာအသစ်ဖန်တီးခန့်အပ်လိုက်တဲ့အစိုးရထိပ်တန်းအကြီးအကဲရာထူးတက်လည်းဖြစ်ပါတယ်။မျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်ခံရတဲ့ဦးတောင်းတို့ဟာဘလို့လူမျိုးလဲသူနဲ့ပတ်သက်ပြီးတော့ဘလို့အမြင်တွေရှိကြသလဲဆိုတာကို VOA မှာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းမေးမြန်းထားပါတယ်။
ဟုတ်ကဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ယာရုတာဝန်ဟာဆယ်စုနှစ်များစွာအစိုးရအဆက်ဆက်တာဝန်ယူခဲ့ကြတဲ့ကာလအတွင်းပထမဆုံးခန့်အပ်လိုက်တာလည်းဖြစ်ပါတယ်။ဒီလုပ်ငန်းတာဝန်နဲ့ပတ်သက်ပြီးအငင်းစားတန်မတ်ကြီးဦးတောင်းထွန်းရဲ့လှုပ်ဖော်ကင်ပယ်ဟောင်းအငင်းစားတန်တမန်တူဖြစ်တဲ့ဦးမြထွန်းကသူ့အမြင်ကိုအခုလိုပြောပါတယ
်။ဟိုလူပုဂ္ဂိုလ်တွေကတော့သူတွေတွဲလို့ဘူးလေဒီလိုလူတွေကြီးကွာလူတွေကပါနော်လည်းလည်းဖြစ်နေပါတယ်အော်လို့ပြောတာဒါဒီစီတင်ပြမယ်ဆိုတဲ့အမျိုးပေါ်လာလို့ရှိရင်တော့ဒီလိုဆက်ကတည်းကအောင်မြင်စားရနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ဦးတောင်းထွန်းဟာမြန်မာနိုင်ငံခြားရေးဝန်ကြီးဌာနမှာ1982ခုနှစ်ကစတင်တာဝန်ထမ်းဆောင်ခဲ့ပြီးဖိလစ်ပိုင်၊ဘယ်လ်ဂျီယံ၊နယ်သာလန်နိုင်ငံတွေနဲ့ဥရောပသမ္မတဆိုင်ရာသံမတ်ကြီးဖြစ်2010ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာမြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ MISIS မှာအတွင်းရေးမှူးတာဝန်ယူခဲ့သလိုလက်ရှိအချိန်မှာတော့ Shell မြန်မာ Energy Company ရဲ့အစိုးရဆက်ဆံရေးအကြံပေးဖြစ်ဆောင်ရွက်နေတာဖြစ်ပါတယ်။ဦးတောင်းထွန်းဟာနိုင်ငံခြားရေးဝန်ကြီးဌာနမှာတာဝန်ယူစဉ်ကနိုင်ငံတကာမျက်နှာစာမှာပြည်သူမျက်နှာမကြည့်ပဲစစ်အစိုးရကိုကောက်ွယ်ပြောဆိုတာတွေရှိကြောင်းဝေဖန်တာတွေလည်းရှိခဲ့ပါတယ်။မြန်မာနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဆိုတဲ့ယာတူးသားတွေကိုနိုင်ငံရေးရာရောငြိမ်းချမ်းရေးရာရောစိန်ခေါ်မှုမြင်မာတဲ့နိုင်ငံမှာလိုအပ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဒါပေမဲ့အဲ့ဒီလိုပုံကိုယ်ကိုနော်ရွေးချယ်ခန့်အပ်တဲ့နေရာမှာတော့ဒီမိုကရေစီကိုလိုလားပြီးတော့
နော်ဒီမိုကရေစီဘက်တော်သားလို့သတ်မှတ်လို့ရနိုင်တဲ့ပညာရှင်မျိုးနော်နိုင်ငံရေးသမားမျိုးကိုရွေးချယ်ပြီးတော့တာဝန်ပေးအပ်တာဟာပို့ပြီးတော့အကြောင်းကျိုးစီလျော်မှုရှိတယ်လို့ကျွန်တော်ကမြင်ပါတယ
်တစ်ဖက်မှာတော့ပြည်သူဝန်ထမ်းတဦးအနေနဲ့အထက်ညွှန်ကြားချက်အတိုင်းဆောင်ရွက်ရတယ်ဆိုတဲ့တုံ့ပြန်မှုတွေလည်းရှိနေပါတယ်ဦးတောင်းထွန်းတဲ့အတူနိုင်ငံခြားရေးဝန်ကြီးဌာနမှာဆောင်ရွက်ခဲ့တဲ့တန်မတ်ကြီးဟောင်းဦးဖေတန်းဦးကတော့ဦးတောင်းထွန်းကိုအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်လိုက်တဲ့အပေါ်အခုလိုရှုမြင်ပါတဲ့
ဒီလိုပဲနိုင်ငံတော်အစိုးရက policy ချမှတ်ထားတဲ့ခိုင်းတာကိုလုပ်ခဲ့ရတာပဲဟိုဒေါက်အောင်ဆန်းစုကြည်စပြီးတော့တာဝန်ယူခဲ့အချိန်ကလေးကစပြီးတော့ဟုတ်လားကိုလိုအရင်တော့လည်းမျိုးဟုတ်လားဒီနေရာမှာကိုကအာဏာရလာပြီဆိုအရင်လူနဲ့ပတ်သက်တဲ့ဥစ္စာတွေအကုန်လုံးပြပစ်တယ်ဟလာဟိုအခန်းကကလထိုင်ကအစပြောင်းပစ်တယ်ဆိုရမမျိုးမရှိတော့ဘူးအသူ့အလုပ်ကိုသူဆက်ပြီးတော့လုပ်ဖို့ပဲလုပ်တယ်အခုလဲကိုယုံကြည်တဲ့ဥစ္စာပြရတဲ့တာဝန်ကိုအရင်တော့ကအတိုင်းပဲပြည်ပြုံးစွာထမ်းဆောင်ပြီးတော့ဒီလက်ရှိအစိုးရရဲ့ policy တွေကို implement လုပ်သွားမယ်လို့ပဲဒါမျှော်လင့်ရတယ်ယုံကြည်ရတယ
်အငင်းစားတမတ်ကြီးဦးတောင်းထွန်းကိုအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်တာကိုပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးအမှတ်စဉ်18မြင်းဆောင်2016ရဲ့သဘောတူဆုံးဖြတ်ချက်အရခန့်အပ်တာဝန်ပေးတာဖြစ်ကြောင်းနိုင်ငံတော်တမရဦးထင်ကျော်ကဒီလ10ရက်နေ့နေစွဲနဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်
ကမ္ဘာ့သတင်းပေးပို့ထားတာပါအခုတစ်ခါမှာတော့ TNL 54နှစ်ပြည့်ဒေါ်လာရဲ့အခမ်းအနားနဲ့တိုင်းဒေသတွေကအခြေအနေကိုတင်ဆက်ပေးပါမယ်။ဇန်နဝါရီလ12ရက်နေ့မှာကြာရောက်မယ် TNL တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော်54နှစ်ပြည့်ဒေါ်လာရဲ့အခမ်းအနားကိုမြန်မာတပ်မတော်ကနေဝင်ရောက်နှောက်ယှက်မှုမပြုလုပ်နိုင်အောင်ရည်ရွယ်ချက်နဲ့ TNL တပ်ဖွဲ့တွေဟာရှမ်းပြည်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနန်းစံမြို့နဲ့အနီးပတ်ဝန်းကျင်ဒေသတွေကိုဝိုင်းဝန်းပိတ်ဆို့ပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မင်းကလည်းဒီကနေ့ထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာနန်းစံမြို့တွင်စာတင်ကျောင်းနဲ့စစ်ရုံအဆောက်အဦတွေပျက်စီးခဲ့ရသလိုမြို့ခံတွေအနေနဲ့ကြောက်ရွံ့နေရတယ်လို့ဒေသခံနိုင်ငံရေးပါတီတွေကပြောပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကူပိုင်အုတ်ချုပ်ခွေးရဒေသနန်းစံမြို့နဲ့နေဝန်းကျင်ဒေသကို TNL တမ်းပလောင်တပ်ဖွဲ့တွေကနေဝင်ရောက်တိုက်ခိုက်ခဲ့လို့နေမြေခံမြမတပ်မတော်နဲ့မနေ့ကနေဒီကနေ့မနေ့ထိတိုက်ပွဲဖြစ်ပွားခဲ့တယ်လို့တမ်းမျိုးရပါတီဗဟိုလုံမှုဆောင်ကော်မတီဝင်တာလှဖေးကပြောပါတယ
်မနေ့ကအဲ့ဒီ7နာရီဝန်းကျင်လောက်မှာတော့အဲ့ဒီနန်းစံမြို့ရဲ့အနောက်ဖက်ချမ်းထက်မှာအဲဟိုလတ်ဆိုတဲ့လူစုတော်ဖက်မှာတိုက်ပွဲဖြစ်တယ်မနေ့ည9နာရီကျော်လောက်မှာကျတော့အဲ့ဒီနန်းစံမြို့ရဲ့စခန်းကုန်းကိုဒေသခံတွေကဝင်ပစ်တယ်လို့ပြောရကသမတော်အချိုချော့ဆက်ရုံကိုလည်းပြစ်တယ်လို့ပြောနေကြ။၎င်းကြော်ထိခတ်ချပြီးတော့ဒါဒီမနေ့ခရနိုင်ကြော်လောက်မှတခါအဲ့ဒီဇေယန်ကြီးရွာဖက်မှာထပ်ပြီးတော့မှထိတွေ့မှုဖြစ်တယ်တဲ့
။မနေ့ကနဲ့ဒီကနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲမှာနန်းဆန်မြို့တွင်စာတင်ကြောင်းနဲ့လက်ဖက်ဆက်ရုံအဆောက်အုံတွေထိခိုက်မှုရှိခဲ့တယ်လို့တန်းမျိုးရပါတီဗဟိုလူမှုဆောင်ကော်မတီဝင်တာလှဖေးကစကုလူဆက်ပြောပါတယ်
အာ PNLD ဝင်လာတယ်ဆိုတော့အချိန်ကလေးကအကုန်လုံးကလမ်းပေါ်မှာမထွက်ကြတော့ဘဲနဲ့အဲ့ဒီမှာသူတို့စစ်ဖြစ်ရင်ပုန်းခုံမှုကျင်းနေအစစ်စစ်လုံထားရတယ်တချို့ရှိတယ်အဲ့တော့ပုန်ရှုပြီးတော့မှနေကြတာပေါ့
မနေ့ဖန်မှာကြာရောက်မဲ့ TNL တမ်းပလောင်မြူရာလူမြောက်ရေးတပ်မတော်နေအခမ်းအနားကိုလုံခြုံရေးအတွက် TNL တပ်ဖွဲ့ကနေနတ်ဆန်မြို့ဘက်ကိုစစ်မြူတဲ့အနေနဲ့ဝင်ရောက်လှုပ်ရှားတိုက်ခိုက်လာတယ်လို့ဒါလတ်ဖေးကပြောပါတယ်TNL တမတော်မွေးနေ့အခမ်းအနားကိုလုံခြုံတဲ့နေရာတစ်ခုမှာလှုပ်ဆောင်သွားမယ်ဆိုပေမဲ့မြန်မာတမတော်ကနေအနှောက်အယှက်မပြုတ်နိုင်ဖို့အခုလိုမြို့ကြီးတွေမှာစိတ်မျိုးတိုက်ခိုက်ခဲ့တာပါ TNL တမတော်မွေးနေ့ကျင်းပတဲ့နေရာကိုနတ်ဆန်မြို့သွေးမှာရှိတဲ့မြန်မာတမတော်ကနေအနှောက်အယှက်ပေးလို့မရအောင် TNL ဘက်ကဝိုင်းဝန်းပိတ်ဆို့ထားတယ်လို့ဒေသခံ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗာတီဝေဦးထွန်းဝါကပြောပါတယ်
လေးပဲလေးတာပေါ့ရိုမာအဲ့ဒီပွဲတစ်ခုချင်းမစီအချီလို့ဆိုတော့မှမြို့မှာထိုင်းတဲ့တပ်တွေမထွက်နိုင်အောင်ပိတ်တဲ့သဘောပဲလို့ချင်းမတဲ့အခါပွဲနောက်ရှေ့မရှိအောင်ဆိုပြီးတော့မြန်မာတပ်တော်တရင်ရှိတဲ့နေရာတွေကိုတို့ကတကားပိတ်ထားတကားလမ်းပိတ်လမ်းကြောင်းပိတ်တယ်ခေါ်တာပေါ့နော်ရှေ့ပြောအရသူဆောင်ရွက်ကြတာပါ
TNL တပ်ဖွဲ့အင်အား90ခန့်မြို့ကိုဝန်းရံပြီးတိုက်ခိုက်နေတယ်လို့မြို့ခံတွေကခန့်မှန်းပြောနေကြပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မြို့ခံတွေကြောက်လန့်နေကြတယ်လို့လည်းနန့်ဆန်မြို့နယ် NLD ပါတီဝင်တော်ခင်မြစ်ရွှေကပြောပါတယ
်ဟိုးပဲရွာပိုင်းထဲမှာလည်းအတန်တွေကြားနေရတာမင်းကဟိုမြို့ထဲမှာလည်းကြားနေရတာဖြစ်မြို့ထဲကလူတွေတော့သူကမကြုံဘူးတော့တော်လေးတော့လမ်းကျတယ်လို့တော်လေးကြောက်ကြတာပေါ့မင်းမြို့သက်တော့ဟိုဘာမှတော့ဝယ်လိုက်ရအောင်တစ်စည်းလုံးအိမ်ကိုပိတ်ကုန်
အခုလိုဖြစ်ပွားနေတဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့မြန်မာတမတော်ဘက်ကရော TNL ဘက်ကပါသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးပြီးတဲ့ဇန်နဝါရီလ9ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းပန်လုံရွာနဲ့တာသီကျေးရွာကြားမှာ TNL တမ်းမလောင်တပ်ဖွဲ့နဲ့မြန်မာတမတော်တမရှိရှိတို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့တိုက်ပွဲအတွင်းမြန်မာတမတော်ဘက်ကထိခိုက်ကြဆုံးမှုရှိခဲ့တယ်လို့ TNL ဘက်ကသတင်းထုတ်ပြန်ထားပါတယ် မြန်မာသမ္မတနဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးသိမ်းမှမှုတွေဖြေလျှောက်နိုင်ရေးအတွက်ပြည်ထောင်စုအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UNSC အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ TPN တို့ဟာလာမယ့်ဇန်နဝါရီလ17ရက်နေ့ထိုင်းနိုင်ငံချင်းမာမြို့မှာတွေ့ဆုံဆွေးနွေးသွားဖို့စီစဉ်နေဆဲလဲဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာသမ္မတနဲ့ကချင်လွတ်လပ်ရေးသမ္မတ KIO တန်းပလောင်တပ်ဖွဲ့ TNL စတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့စစ်ရေးသိမ်းမှနေဆဲလဲဖြစ်ပါတယ်ခင်ဗျာ။
နိုင်ငံရေးသတင်းပေးပို့ထားတာပါအခုတစ်ခါမှာတော့နေဆက်ဒေတာကကချင်းစစ်ပြေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးပါမယ် KIA ဌာနချုပ်ရှိတဲ့လိုင်ဇာမျိုးအနီးဒုက္ခသည်စခန်းကဒုက္ခသည်4000ကျော်ဟာလုံခြုံရေးစိုးရိမ်ချက်တွေကြောင့်တရုတ်နိုင်ငံနေဆက်ဘက်ကိုရွှေ့ပြောင်းသွားကြပါတယ်တရုတ်နိုင်ငံဘက်ကနေဆက်ဖျက်ချော်ခွင့်မပေးလို့သူတို့ဟာနေဆက်မြင့်ကြားနာမှာဒုက္ခတွေ့နေရတယ်လို့အကူအညီပေးသူတွေကပြောပါတယ်ကချင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပူပေါင်းအဖွဲ့ရဲ့ပြောခွင့်ရဂွမ်ရှာအောင်ကိုကိုအောင်ကဆက်သွယ်မေးမြန်းထားပါတယ်
ကျမနဲ့ဝန်သွားတဲ့ဥယျာဉ်စင်းက4000ကျော်မှရှိတာဖြစ်ပါတယ်အဲဒီဆိုင်အောင်နဲ့ခေါဆောင်က IDP တွေပေါ့နော်မင်းညအစပြီးသူတို့ကထိတ်လန့်ပြီးပစ္စည်းတွေပြန်ပြီးမှပြင်ကြတာပေါ့နော်ပြင်ပြီးဒီမနဲ့အစောကြီး4နာရီလောက်မှပြုတ်ပြီးဖက်ချမ်းချောင်းတစ်ဖက်ကိုပြန်ပြီးမှကူးတာပေါ့နော်ကူးတယ်ပပမဲ့မနေ့မိုးလင်းပြီးနောက်ပိုင်းကျတော့အဲ့ဒီနေရာကိုတရုတ်ရေးတွေလည်းပြန်ရောက်လာပြီးသူတို့ကိုစစ်ဆေးပြီးဒီဖက်မြန်မာဖက်အချမ်းကိုပြန်ပြန်မှနင်းလွတ်တဲ့အနေထားရှိတာဖြစ်ပါတယ
်။ဟုတ်ကဲ့ဟိုတရုတ်ဖက်ကရောဘာကြောင့်လက်မခံဘူးဆိုတာမျိုးသိရပါလဲ
။အဲ့ဒီအကြောင်းပြချက်တော့ကျွန်တော်တိတိကျကျဘာမှမသိရဘူးပေါ့နော်။ဆိုတော့မနေ့ရောက်လာတဲ့အချိန်တရုတ်ရေးတွေရောက်လာပြီးမှသူတို့ကိုပြန်ဖို့ပေါ့နော်။အဲ့လိုပဲဒီတိုင်းနင်းလွတ်တဲ့ဆိုတဲ့အနေထားမျိုးပေါ့။
ဒုက္ခသည်တွေကိုတရုတ်ဘက်ကနေလက်မခံဘူးဆိုတော့အခါကျတော့သူတို့အခုဟိုဘယ်လိုမျိုးရက်တည်နေလဲခင်ဗျအ
ခုသူတို့နေနေတာကဒီအဲတရုတ်နယ်စပ်တစ်ချောင်းမှာပဲပေါ့နော်ခေါဘကန်တစ်ဘက်ကချောင်းပဲချတာဆိုတော့သူတို့ကချောင်းရဲ့တစ်ဘက်ချမ်းမှာစပင်းမနေနေတာဖြစ်ပါတယ
်ဆိုတော့ဒုက္ခသည်စခန်းထဲမှာမဟုတ်ဘဲနဲ့ခုနကဂွမ်ရှောင်းပြောသလိုဒါဟိုဒီချောင်းတစ်ချောင်းမှာဒါဟိုယာယီတဲထိုးပြီးတော့နေနေရတဲ့ပုံစံမျိုးလားခင်ဗျ
ยายีเตเน่เนเนย่าละခုတပတ်ကျော်ရှိနေပြီပေါ့เนาะအခုဆိုရင်လည်းအဲ့လိုတောက်လျှောက်ပဲဖြစ်နေသေးတဲ့အနေထားမှဖြစ်တာဖြစ်ပါတယ
်ဆိုတော့အခုဒီတရုတ်ဘက်ကလည်းသူတွားတယ်တရုတ်ဘက်ကလက်မခံဘူးဆိုတော့အခုဒုက္ခသည်တွေရဲ့စာဝန်တွေအခြေအနေရောဘယ်လိုရှိပါလဲ
ဒီမနေ့ကျအနေထားမျိုးဆိုရင်တော့သူတို့အတွက်တော်တော်ဆိုးတယ်ပေါ့တော့မနေ့အစောကြီးထားပြမပြရတဲ့အနေထားဆိုတော့တမနဲ့လုံးမနေ့စာတော့မစားရပဲနဲ့ပြရတဲ့အနေထားမျိုးရှိတယ်ပေါ်ဆိုတာဒီ IDP တရအနေနဲ့အခုလိုထက်ဆင့်ထက်ဆင့်ပြေးလွှားနေရတဲ့အနေထားရှိတော့တော်တော်အနေနဲ့တော်တော်လေးစိတ်ဝေဒနာတွေလည်းတော်တော်လေးဖြစ်နေတာပေါ့နော်တော်တော်ဆိုရင်မို့ကြောင်းကြမှုတွေဖြစ်နေတယ်တချို့ကတွေးတိုးဖြစ်တာနဲ့တချို့ကလုံခဲ့တဲ့တပတ်လုံးတပတ်ကျော်ကျော်လေးဒီလိုပဲရောက်ရရက်မှာပဲဒီလိုစခန်းချပြီးမှပြေးလွှားခဲ့ရတဲ့အနေထားကြောင့်တစ်ဖက်မှာတော့ကျမရဲ့အခြေအနေတွေလည်းတော်တော်ဆိုရင်ရတဲ့အနေထားတွေရှိတာဖြစ်ပါတယ်
ကျွန်တော်အခုရှိတဲ့ရိတ်ခါရောဟိုနောက်ထပ်ဗနရက်စာလောက်ပဲသူတို့မှရှိပါတော့လေ
ကျွန်တော်ထင်တယ်အများကြီးတော့လုံလောက်မယ်မထင်ဘူးအကြဆုံးရှိမှလက်ရှိရှိတဲ့ဟာနဲ့ဆိုတော့ငါးရက်တပတ်ပေါ့နော
်ရာဒီဥတုအနေထားတော့ဘယ်လိုရှိပါလဲခင်ဗျာ
ရာဒီဥတုအနေထားတော့အခုခေါ်မှကြတော့ဆောင်းတွေးဖြစ်တဲ့အတွက်ကြောင့်တော်တော်လေးကိုရေးတာဖြစ်ပါတယ်အဲဖြစ်ချင်တော့လုံခဲ့တဲ့တပတ်တုန်းကဆိုရင်ဆောင်းတွေးကြီးမှညမုန်းပြန်ရွာတဲ့အချိန်က3-4ရက်ရှိတော့အဲ့ဒီကာလမှလည်းIDPD တော်တော်ဒီဒုက္ခရောက်ခဲ့တာဖြစ်ပါတယ်အခုဆောင်းတွေးဆိုပေမဲ့တခါလေအဲ့လိုမမျော်လင့်ပဲမိုးရွာလို့ရှင်သူတို့အတွက်တော်တော်လေးဒုက္ခရောက်တာဖြစ်ပါတယ်တစ်ဖက်မှာတော့အရန်အေးတာပေါ့နော
်ကိုအောင်ဆက်တယ်မင်းမြန်ထားတာပါ VOA ကနေခုလိုထုတ်လွှင့်နေတဲ့ Radio Season နဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ17ရက်ဗိုလ်ရုံးညပိုင်းအတွက် VOA မြဝပိုင်းစီစဉ်ထုတ်လင်းချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလိုက်မီတာ190တို့ကနေထုတ်လင်းပေးမယ့်စီစဉ်နေတာပါဆိုရင်တော့စနစ်ပြောင်းခစ်ပြောင်းနေတဲ့မြန်မာနိုင်ငံမှာအုတ်ချွေရန်တရားဟာလိုအပ်ချက်နဲ့အညီလိုက်ပါပြောင်းလဲနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့
အစိုးရရန်တရားကိုတော့စပြီးတော့ပြောင်းနေတယ်ဒါပေမဲ့များသောအားဖြင့်ရက်လက်ကကြာတတ်တယ်ICRG လို့ခေါ်တဲ့ International Country
မြမရေးတုံးသက်သူဥတီမာတန်ကအခုလိုဆွေးနွေးထားတာကိုဥကျော်စံတာရဲ့မြမရေးတုံးသက်ချက်မှအပြည့်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်မြမမီဒီယာမြင်ကွင်းနဲ့ပတ်စင်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုကြည့်ရအောင်ပါ။အခုသတင်းပတ်မြမမီဒီယာမြင်ကွင်းမှာတော့မထတာကိုဖျက်သိမ်းပြီးဘတ်စကားလိုင်းတွေပြောင်းလဲပြေးဆွမယ်ဆိုတဲ့သတင်း။မွန်ဝင်ကြီးချုပ်နဲ့တင်းသားကြီးလွှတ်တော်ကိုယ်စားတို့နဲ့ပတ်သက်လို့စစ်ဆေးတွေ့ရှိချက်မလေးရှားမှာမြမ၅ဦးအသက်ခံရတဲ့ကိစ္စအစအတကိုတင်ဆက်ပေးသွားမှာပါ။မင်းခိုင်ဦးကရေးသားပြီးတော့ဦးဆံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်။နေပောင်းတံကြာရန်ကုန်မြို့ရဲ့မြူရင်းပို့ဆောင်ရေးကဏ္ဍကိုလေဝကြီးအုပ်ခဲ့တဲ့မထတရင်လိုင်းနေအပါဝင်ရင်လိုင်းပေါင်း300ကျော်ကိုဖျက်သိမ်းပြီးတော့အများပိုင်းတည်ယူပို့ဆောင်ရေးစနစ်တစ်ကိုဇန်နဝါရီလ16ရက်နေ့မှာစတင်ပြီးတော့ကျင့်သုံးပြေးဆွဲမယ်ဆိုပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကကြေညာလိုက်တဲ့သတင်းဟာဒီဒီပတ်ရန်ကုန်မြို့နေပြည်သူတွေကြားမှာစိတ်ဝင်စားဆုံးဖြစ်ခဲ့ပါတယ်။မထတာကိုဖျက်သိမ်းမယ်ဆိုတာကြောင့်နေ့စဉ်မဖြစ်မနေအလုပ်ကိစ္စနဲ့တွာလာနေကြတဲ့ရန်ကုန်မြို့နေပြည်သူတော်တော်များများကတော့အဲ့ဒီသတင်းကိုဝမ်းသာကြိုးစားကြတာကိုလူမှုကွန်ရက်တွေပေါ်မှာတွေ့ရပါတယ်။မထတာကတ်စပယ်ယာတွေရင်မောင်းနေရဲ့မိုက်မက်ရိုင်းရိုင်းပြောဆိုပြမှုတာတွေတချို့နေရာတွေမှာစီးမဲ့ကမ်းမဲ့မောင်းနှင်လို့လူသေဆုံးမှုတွေရှိခဲ့ပေမဲ့တာဝန်မီဝဲမောင်းပြေးတာမျိုးတွေဖြစ်ခဲ့တာကြောင့်မထတာရင်လန်းနေပေါ်မှာအများကစိတ်ပျက်နေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့အခုလိုမထတာကိုဖျက်သိမ်းပြီးတော့အစားထိုးမဲ့အများပိုင်းတည်ယူပို့ဆောင်ရေးစနစ်မှာအစိုးရဘက်ကဘလို့စနစ်တကျစီစဉ်ဆောင်ရွက်ထားတယ်ဆိုတာမသိရသေးတာကြောင့်ပြည်သူတွေမှာစိုးရိမ်ကြောင်းကြမှုတွေကတော့ရှိနေကြဆဲဖြစ်ပါတယ်။အရင်ကရင်လိုင်းပေါင်း300ကျော်ပြေးဆွဲနေရကနေရင်လိုင်းပေါင်း58လိုင်းလျှော့ချပြောင်းလဲပြေးဆွဲမှာဖြစ်တဲ့အတွက်ဒီတဲ့ပို့ပြီးတော့တေချာပိုင်နိုင်မှုရှိအောင်သူတေသနာပြုလုပ်ပြီးတော့ပြင်ဆင်ထားတဲ့လူမှုသဘောထားစစ်တမ်းကောက်ခံတာမျိုးတွေလုပ်ထားတဲ့လို့ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဦးနေဖုံးလက်ကသူ့ရဲ့အမြင်ကိုပြောပြပါတယ်။
ဒီကတော့အခုဒီပို့စင်တင်တဲ့အခါမှာဒါပြည်သူတွေကပြန်ကြားရတာပဲပေါ့နော်။ပြန်ကြားရတဲ့အခါကျတော့အဲ့လိုမျိုးတချို့လိုင်းတွေကြောက်သွားတာမျိုးရှိနေတယ်။နောက်ပြီးတချို့လိုင်းတွေဆိုတော့အဲ့လိုမျိုးအရင်တော့3-4လိုင်းပြီးခဲ့တဲ့နေရာမှာတစ်လိုင်းပဲရှိတော့တာမျိုးပေါ့နော်။အဲ့ဒီအခါမှာရင်းကြီးရေလုံလောက်မှုမရှိမှအစိုးရင်ကအဲ့တော့အခုအချိန်မှာတော့ဘာဟိုဘယ်လိုကောင်းလဲစိုးရင်မှုနဲ့ပြောနေတာမျိုးရယ်နောက်ပြီးတော့အဲ့ရနေနေလေးအစမပြေဖြစ်သွားမျိုးလေးတွေရယ်ဟိုတော့ပြည်သူတွေပြောတဲ့အတိုင်းကြားနေရတော့နောက်အကြီးဆုံးတစ်ခုကတော့အဲ့တချို့တွေ3-4ရေတော့တစ်ဆင့်နည်းနည်းရောက်တဲ့ခီးတွေနေရအခု23ဆင့်ပြောင်းစီရမယ်နေသားမျိုးပေါ့နော်အဲ့ဒီမှာဒီကားကားပါနည်းနည်းလေးအရင်ကတည်းကပို့ပြီးတော့တက်လာမယ်ပုံစံမျိုးလေးတွေတွေ့ရတယ်သူကအနေနဲ့တော့ဟိုပြေတော့ပြေတင်ခဲ့မှာပဲလေဒီလားဒါပေမဲ့လည်းအမှန်တမ်းပြောမှဆိုတော့အဓိကတော့ research တွေကောက်တင်တာပေါ့နော်ဒီစစရဲတော့လေအကဲကဲတွေအများကြီးတွေ့ရုံမှတင်တယ
်တစ်ဆက်ထဲမှာပဲ AR တိုင်းဝင်ကြီးချုပ်ဦးမန်းကျော်နေဟာရင်မတော်တဆဖြစ်မှုမှာထိခိုက်ဒဏ်ရာရသွားတာကြောင့်ဆေးရုံရောက်သွားတဲ့တွင်အခုဒီဘက်မှာလူများစိတ်ဝင်စားကြပါတယ်။တစ်ဖက်ကရင်မောင်းသူကတော့ထွက်ပြေးသွားတယ်လို့မီဒီယာတွေပေါ်မှာဖော်ပြကြပါတယ်။နောက်ထပ်ပြောပြချင်တာကတော့မလေးရှားနိုင်ငံကွာလာလမ်ပူမြို့ကလျှက်စစ်ဆေးရုံမှာအချိန်ပိုဆင်းနေတဲ့မြန်မာလူသား73ယောက်ကိုဓားနဲ့ဝင်ခုတ်တာကြောင့်9ယောက်တေဆုံးသွားတယ်ဆိုတဲ့တွင်ကိုမီဒီယာတွေပေါ်မှာဖော်ပြတာတွေ့ရပါတယ်။မတီးပဲကြံရိတ်ခဲ့သူတွေကိုရဲစခန်းမှာစစ်စေးမေးမြန်းနေပြီးတော့စောင့်ရှောက်ခံထားရဆဲဖြစ်တယ်လို့လည်းဆိုပါတယ်ဒီအကြောင်းကိုမြမပြည်သူအများပြားကစောင့်ကြည့်နေကြတာပါမကြခင်ကတိုင်ကြားခံရတဲ့တနင်္သာရီတိုင်းကလွှတ်တော်ဥက္ကဋ္ဌ2ဦးနဲ့မွန်ပြည်နယ်ကဝင်းကြီးချုပ်တို့ရဲ့ကိစ္စကိုပါတီတွင်းမှာကြားနာစစ်ဆေးမှုတွေပြုလုပ်တာပြီးဆုံးသွားပြီဆိုတဲ့သတင်းတွေထွက်ပေါ်နေပြီးဘလို့အေးအေးယူဆောင်ရွက်သွားမယ်ဆိုတာကိုမွန်ပြည်နယ်နဲ့တနင်္သာရီတိုင်းကပြည်သူတွေကစိတ်ဝင်စားနေကြပါတယ်လက်တလုံးမှာဆုံးဖြတ်ချက်မချသေးပေမဲ့ပါတီရဲ့မူဝါဒအတိုင်းအရေးယူသွားဖို့ရှိတယ်လို့မွန်နိုင်ငံရေးသမားတချို့ကသုံးသပ်ကြပါတယ်။ပါတီမူဝါဒအတိုင်းဆုံးဖြတ်သွားမယ်လို့လည်းယုံကြည်တဲ့အကြောင်းမွန်ပြည်နယ်တံပြူစီရစီပင်သာယာရေးကော်မတီဥက္ကဋ္ဌဦးထွန်းမြင့်ကျော်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်ထင်ရတော့နိုင်ငံရေးကဒီအုပ်စုကြီးအတော့ပုံကိုယ်လေးပြည်နယ်ဝန်ထမ်းရတော့ရှိတာမရှိတာတော့မဟုတ်ဘူး။အဲ့ဒီပါတီကျွန်းတော့ပဲတယောက်ဖို့ရှိမှာ။ဒီကိုယ်လေးမွန်ပြည်နယ်ဝန်ကြီးချုပ်ကိုမပြောတော့တာပါတီရဲ့ကောပါတီကိုပါတီရဲ့ဆုံးဖြတ်မှာဖြစ်ရတဲ့ကျွန်တော်ပြောတာတော့မပေါ်ဘူးပေါ့နော်။အဲ့ဒါတော့မဲ့ဒီလူမျိုးတိုင်ကြားရတဲ့ဆက်ဆက်ကဒီကိုယ်လေးအခုဒီလက်ရှိလာသူတဲ့ထိုက်တန်နဲ့သိုးဆောင်နိုင်ရည်မရှိဘူးလို့ဒါလူမှုရေးစီကပေါက်ဖြစ်တာလို့ပြောထားတဲ့ခါကျတော့အရေးယူမဲ့ကြားထားတဲ့ အစ်တဲ့ပုံစံဒီတစ်ခုကိုချားတယ
်ဒီတစ်ပတ်မှာတော့မြန်မာပြည်ကိုအလုပ်သဘောရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကချင်ပြည်နယ်ကဆေးဘေးရှောင်ဒုက္ခသည်စခန်းတွေကိုသွားပြီးတော့ဒုက္ခသည်တချို့နဲ့တွဲဆုံနှံခဲ့ပေမဲ့သူမှသွားခြင်းနဲ့နေရာဒေသတချို့ကိုအစိုးရကလုံခြုံရေးအကြောင်းပြချက်နဲ့သွားခွင့်မပေးဘူးဆိုတဲ့သတင်းပုံမှန်66ဂါကြီးနဲ့ဖမ်းဆီးခံထားပြီးမကြာခင်ကဝန်ချတောင်းပန်မှုတွေပြုလုပ်ခဲ့တဲ့11 Media Group ရဲ့ CEO ကိုကြက်3500နဲ့အာမခံပေးလိုက်တဲ့အကြောင်း ABSDF အဖွဲ့ကသူတို့ရဲ့ဘိုးကောမဒီဝင်ရဲဘော်မင်းထေးကိုဖမ်းဆီးလိုက်တာဟာညဉ့်ဉန်းရေးဆောင်ရွက်နေတဲ့ဖြစ်စဉ်ကိုထိခိုက်နိုင်တယ်လို့သတိပေးလိုက်တဲ့အကြောင်းစတာတွေဟာအများစိတ်ဝင်စားတဲ့မီဒီယာသတင်းတွေဖြစ်တဲ့အကြောင်းတင်ပြလိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်စနစ်ပြောင်းခေပြောင်းနေတဲ့မြန်မာနိုင်ငံမှာအုပ်ချုပ်ရေးရန်တရားဟာလိုအပ်ချက်နဲ့အညီလိုက်ပါပြောင်းလဲနိုင်ပါရဲ့လားခေါရိုးကျိုးနေတဲ့ဘီယိုကရေစီရန်တရားဟာ2016အတွင်းဘယ်လောက်ထိရှိကိုရွေးခဲ့ပါသလဲမြန်မာရေးသုံးသပ်သူဦးတင်မောင်တန်းမြန်မာနိုင်ငံမှာ3လတာအလှည့်ကျတာဝန်ထမ်းဆောင်ပြီးပြန်ရောက်လာတဲ့ကိုအောင်လွင်ဦးနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
်ဖွဲ့စည်းပုံအရပေါ်ပိုင်းမှာအပြောင်းလဲတွေရှိအောင်ရှိနေလဲလူတွေပဲကြောင်းတာရှိနေတယ်။ဒါပေမဲ့မူအားဖြင့်ဖြည့်ရကြောင်းလဲလာတာမရှိဘူး။အောက်ခြေပိုင်းမှာအခုမှတက္ကစီသမားပဲဖြစ်ဖြစ်ဒေရောင်သေးဦးဝယ်ပဲဖြစ်ဖြစ်ပြည်ဝိုင်းသမားပဲဖြစ်ဖြစ်ကျွန်တော်တို့လွှာသေးရလူတွေနဲ့စကားပြောကြည့်တဲ့အခါမျိုးမှာသူတို့တွေကကြောင်းလဲမှုရတာကိုသိရမခံစားဘူးဆိုတော့ကျွန်တော်တို့အများလို့ပြောတယ်။ဒါကဟိုအထင်ရှားဆုံးဟိုဥပါလို့ပြောရမှာတဲ့
။ဟုတ်ကဲ့ပြည်သူတွေကကြောင်းလဲမှုကိုမခံစားဘူးလို့ပြောတယ်။အော်ဒီမောင်သား
အစိုးရရန်ရဲကိုတော့စပြီးတော့ပြောင်းနေတယ်။ဒါပေမဲ့များသောအားဖြင့်ကျက်လက်ကကြာတတ်တယ်။ ICRG လို့ခေါ်တဲ့ International Country Risk Site နိုင်ငံတကာတိုင်းပြည်တွေမှာရင်းနှီးမြှုပ်နှံလို့ရှိရင်ဘယ်လောက်ထိစွန့်စားရမလဲ1985နဲ့2009ထိလောက်ခဲ့တာရှိတယ်။အဲ့ဒီထဲမှာအများဆုံးပြောင်းသွားတဲ့နိုင်ငံ20ရဲ့ပြန်ပြကြာတဲ့နှစ်ကိုကျွန်တော်ပြောပြခြင်းနဲ့ပထမဆုံးကဘီရိုကရေစီရဲ့အရေးအသွေးပေါ့နော်။အဲ့ဒါကပြန်ပြအနှစ်20ကြာပါတယ်။အစိုးရရဲ့ထိရောက်မှုပြန်ပြ36နှစ်ကြာပါတယ်။အများဆုံးပြောင်းသွားတဲ့နိုင်ငံကဘယ်လိုခေစီရဲ့အရေးသေးပြောင်းလဲဖို့ရဖို့အတွက်ဆယ်နှစ်အချိန်ယူရပါတယ်အစိုးရရဲ့ထိရောက်မှုကိုရဖို့အတွက်အများဆုံးပြောင်းတဲ့နိုင်ငံ73နှစ်ယူရပါတယ်ဒါကြောင့်ပြည်သူလူထုရဲ့လက်ကချက်ချင်းမတွေ့နိုင်နေပါဘူးမတွေ့တာကြောင့်မပြောင်းမှုတို့တော့ပြောလို့မရပါဘူ
းဟုတ်ကဲ့ဆရာအဲ့ဒါအခုမြန်မာနိုင်ငံမှာကြတော့အဲ့လိုနှစ်ပေါင်း20 30ဆက်တဖြင့်ကြာမြင့်နေတိုင်းပြဆက်ပြီးတော့ရွေးနေရလာရောနိုင်ငံရေးစီးပွားရေးအဖြစ်ဘယ်လိုခရီးမပြောင်းရင
်ရွေးနေတယ်လို့ပြောလို့ရပါတယ်အထူးသဖြင့်မူဝါဒအပြောင်းလဲတွေရွေးတွေရှိတယ်ဒါပေမဲ့အကောင့်တဲ့ပေါ်တဲ့ခါမှာထိရောက်မှုအပိုင်းကတော့နှေးလိုက်မယ်အဲ့တော့မလုပ်ဘူးမဟုတ်ဘူးလုပ်နေတယ်လုပ်နေတယ်လို့ကျွန်တော်ကတော့သိပါတယ
်ဟုတ်ကဲ့ဆိုတော့ကောင်လင်းဦးလောလောဆယ်မှာထင်ရှားဆုံးကောင်လင်းဦးတို့ဆိုသတင်းထောက်တောင်းဝန်နဲ့ကြောက်ရဲဘလောက်ရက်ကူလဲဗျာနမူနာပြောပါအောင်
ကျတမောင်းနေဆိုတော့တစုံတရာအတိုင်းသာစောင့်ရမယ်ဆိုတော့မှန်တယ်ဒါပေမဲ့တချို့အပိုင်းတွေမှာဟိုအထူးဖြင့်ဘီရိုကရေစီရန်ရဲပိုင်းမှာဟိုလောလောလတ်တချို့ကလေးတွေကပြင်လို့ရနိုင်တာလေးရှိရလို့ထင်တယ်ဒါပေမဲ့ဟိုအဲ့ဒါတွေကိုမပြင်ကြရတော့ဟိုမူကြောင်လားလူကြောင်လားတော့မသိဘူးဥပမာဒီသာပတန်းတိုးကိုကိစ္စမျိုးမှာဟိုပြင်ကြရေးဝန်ကြီးကထောက်ခံချက်နဲ့သွားရတယ်ဆိုတော့သူတို့စပွန်ဆာပေးတဲ့သဘောမျိုးဆိုတော့သူတို့ရဲ့စာကိုကျွန်တော်ကယူရတယ်ဒါပေမဲ့သူတို့စာကိုသူတို့ကဟိုရန်ကုန်မှာရှိတဲ့လောကရင်းချုပ်ကိုပို့တယ်လောကရင်းချုပ်ကအဲ့စာမရမချင်းကျွန်တော်တို့ဇလန်ကိုကင်လို့မကင်ဘူးမကင်တော့ဒီကြားမှာကျွန်တော်ဗီဇာတက်တဲ့အသိအကျတဲ့အချိန်မျိုးလို့တို့တော့ခက်ခဲတွေ့ရတယ်။နောက်ဆုံးဒီလောက်ကရုံကျုပ်ကိုကျွန်တော်ပြန်သွားမေးရောဘာသွားချင်ရောလဲဆိုတော့အမှသွားဝန်ကြီးဌာနလိုက်ဆိုင်ရွေးရုံကျုပ်မှာထားတယ်။စာရမရောက်ကိုကော့ကိုရှာပါရဲဆိုတော့ OK ကော့လေးနောက်ဆုံးသူလူရင်းရမရှိလို့ထားပါတော့ကျွန်တော်ဝင်ရှာတယ်မဲ့အဲ့မှာတခုဆန်းသေးတယ်ဘာသွားတွေ့ရလဲဆိုတော့ကျွန်တော်ဖိုင်ရှာရဲဆိုရင်တခြားလူတွေရှောက်ထားတယ်ရှောက်သွားတယ်သူတို့ကိုရီးကိုရာချက်နေပြီအကုန်လုံးကိုဂျုံသွားပြီကျွန်တော်ကြည့်ရတယ်သွားတွေ့ရတယ်သူတို့ဒါတွေကဘယ်လိုပြောလဲဆိုတော့ဥပဒေကြီးရလည်းမဖြစ်တဲ့ကိစ္စမျိုးလေ
ကျောက်တော့အဲ့ဒါမျိုးပေါ့ဆရာအမှုကိစ္စရှိလို့လာတဲ့လူကသူ့စာကိုသူပြန်ရှာပြီးတော့ပြနေရတယ်ဆိုရင်ကိစ္စမျိုးကိုညံ့ဆန်းဆန်းဘာလို့မပြောင်းနိုင်ဘူးလဲဆရာ
ဘီရိုကရေစီရဲ့သဘောကအရင်အစိုးရလုပ်ခဲ့တဲ့လုံထုံးလုံဤပုံစံနေတိုင်းပဲသူတို့ဆက်သွားပါတယ်တာဝန်ရှိတဲ့လူတယောက်ကဒါကိုပြောင်းမယ်လို့မပြောင်းမချင်းထီသူတို့ဒီလုပ်ငန်းအတိုင်းဆက်ပြီးလုပ်ရပါတယ်အဲ့တော့ရေဘူးအားဖြင့်ဆိုရင်ဘိုးချုပ်တဲ့ရန်ညာစနစ်ရှိတယ်အဲ့ဒါကိုမချိသေးဘူးဘခုမှထိုင်နေတဲ့လူကြီးတွေကလည်းဒါကိုဖြည့်ရကောင်းမှတိတဲ့ခါကလည်းအားနည်းနေတယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့အရင်စနစ်ကဆက်ပြီးတော့လွှမ်းနေပါတယ်။ကျွန်တော်တို့ဘီရိုကရေစီနဲ့နိုင်ငံရေးအဆင့်နှစ်ဆင့်ရှိတယ်ပေါ့နော်။အရင်တော့ဘီရိုကရေစီရဲ့အလုပ်ထုံးလုပ်ကြီးတွေကသူ့ပါသူသူသွားလို့ရတယ်။နောက်ပိုင်းမှာတော့နိုင်ငံရေးအဆင့်ကလုံးဝလွှမ်းလာတယ်။တနည်းပြောလို့ရှိရင်ဝင်ကြီးအဆင့်ကပေါ့နော်။န bureaucracy ဘာရဲ့စင်ကဘာလို့လုံးမလဲဆိုတော့ပြန်လဲစီးတဲ့သုံးသက်တဲ့လုပ်ငန်းကြီးတစ်ခုလုံးကအင်မတန်အရေးကြီးလိုနေတယ်အရင်ဆိုတာလက်ထက်တုန်းကလည်းဒါကိုမလုပ်ခဲ့ဘူ
းဟုတ်ကဲ
့အခုဆိုတာအထိလည်းမလုပ်သေးဘူးလို့ကျွန်တော်ထင်တယ
်အခုကျွန်တော်တခုမမြင်တာအဲ့တော့ဝန်ကြီးဆိုကြပါစို့ဝန်ကြီးကတကယ်ဆုံးဖြတ်ပိုင်ခွင့်ရှိသလားကျွန်တော်ကြုံမှုပါတယ်အာဆီယံအစည်းအဝေးတစ်ခုကိစ္စကျွန်တော်ခုမလေးရှားမှလည်းမသိကျွန်တော်အဲ့မှာရောက်နေတဲ့အခါသတင်းနောက်တွေကမြန်မာနိုင်ငံသားဝန်ကြီးကိုမေးကြပါတယ်နာမည်တော့မပြောတော့ပါဘူးကိစ္စတစ်ခုအဲ့ဒီဝန်ကြီးကဘာပြောလဲဆိုတော့အထက်ကိုတင်ပြရအောင်မယ်ဆိုပြီးတော့ပြောတော့လူရဲဝိုင်းရဲဝန်ကြီးလောက်တဲ့လူကအထက်ကိုတင်ပြရအောင်မယ်ဆိုတော့အထက်မှာတူဦးတယောက်ထဲရဲ့ဆန္ဒကိုပဲသူတို့အဲ့ကဘာပြောမလဲဆိုတာညွှန်နေရတာအဲ့အစင်းကြီးများရှိနေသလားရှောက်ဖို့
အမှန်ကတော့ဝင်းကြီးဌာနတွေဖွဲ့ထားပြီးဆိုလို့ရှိရင်ကိုဝင်းကြီးဌာနတွေရှိတယ်ပြီးရင်အရာရှိတွေရှိတယ်သူ့အစ်စ်နဲ့သူရှိတယ်ဆိုလို့ရှိရင်ဘယ်အစ်စ်မှာဘာလုပ်ရမလဲဆိုတော့တတ်မှတ်ချက်တွေကစနစ်ပြတာရှိခဲ့လို့ရှိရင်သူ့အစ်စ်နဲ့သူဆုံးဖြတ်သွားရုံပဲဒါပေမဲ့အဲ့ဒီစနစ်တွေကပြတ်သွားတယ်အဲ့တော့ဝင်းကြီးကပဲဆုံးဖြတ်တယ်တခြားနိုင်ငံတွေမှာဦးစီးမှုလောက်ဆုံးဖြတ်တဲ့ကိစ္စတွေဟာဝင်းကြီးကဆုံးဖြတ်နေတဲ့ဟာမျိုးဖြစ်နေတယ်ဗမာပြည်မှာသာဟုပြန်တဲ့ဟိုဟာဝင်းကြီးကတာဝန်ရှိဆုံးလူဖြစ်တယ်ဝင်းကြီးရဲ့အထက်မှာတစ်ခါကော်မတီတွေတစ်ခါထပ်ရှိနေကြတယ်အဲ့ဒီကော်မတီတွေကတကယ်တမ်းကျတော့အောက်ဆက်ညီနိုင်ဖို့အတွက်ပဲဖြစ်ပြီးတော့ဆုံးဖြတ်ချက်ချဖို့မဟုတ်ဘူးဒါပေမဲ့ဆုံးဖြတ်ချက်ချမဲ့ကိစ္စတွေအကုန်လုံးကလည်းအဲ့ဒီကက်ပီတယ်ကော်မတီကိုတင်နေကြတာလည်းရှိနေကြတယ်ချင်းချင်းနဲ့ပြန်ဆန်းချက်မရှိဘူးဥပမာမန်နျူရယ်လို့ခေါ်တဲ့လက်ဆွဲသတ်မှတ်ထားတဲ့ procedures တွေဒါတွေအကုန်လုံးကရှင်းလင်းတဲ့ဟာကမရှိထားခဲ့ဘူးဒါကစနစ်တစ်ခုလုံးမှာဖြစ်နေတယ်
ဟုတ်ကဲ့ဒါကဘ ഹു အစိုးရပိုင်းပေါ်လေဒါနမူနာပြည်နယ်နဲ့တိုင်းဥထုပ်ရေးတွေကြတော့ဘယ်လိုမြင်ပါလဲဆရာဦးတင်မောင်သားပြည်နယ်နဲ့တိုင်းဥထုပ်ရေးကြတော့ဒီလိုပဲအတားအဆီးရှိသလားသူဟာပိုပြီးထိရောက်သလားပြည်နယ်နဲ့တိုင်းနယ်နဲ့
ဟိုဒီဘုအားချင်းတော့ပြည်နယ်နဲ့တိုင်းဥထုပ်ရေးစနစ်မှာဘ ഹു နဲ့ဆက်ဆက်နေတဲ့ဝန်ကြီးဌာနတွေကပိုပြီးလွှမ်းမိုးတာပေါ့နော်ပြည်နယ်နဲ့တိုင်းအစိုးရတွေရဲ့အောက်မှာဖက်ဒရယ်ချုပ်ပုံချင်ကဥရေရာ civil service ကိုခေါ်တဲ့ပြည်သူ့နယ်ပယ်ဝန်ထမ်းစနစ်ကိုဖွဲ့စည်းခွင့်ပေးထားပေမဲ့လို့အဲ့ဒီလိုသူ့အောက်မှာတိုက်ရိုက်ဖွဲ့စည်းထားနိုင်တာမရှိသေးဘူ
းကိုအောင်လင်းဦးကနယ်ပယ်ကိုသွားတဲ့အခါမှာဘယ်လိုတွေ့ခဲ့ရလဲခင်ဗျာပြည်နယ်တိုင်းဥထုပ်ရေးနဲ့ပတ်သက်ပြီးဆက်ဆံတဲ့အခါအခက်အခဲတွေ
ဟုတ်ကဲ့ကျွန်တော်ဟိုဆရာတော်မတန်းပြောတာသဘောတူပါတယ်ရေဝရာအချင်းကတော့ပူလောင်ဆိုးရည်လေဟိုတကယ်ဘူဆိုးရ level မှာတော့မှဟိုတာမျိုးတွေကိုယ့်အကူမဆုံးဖြတ်နိုင်ဘူးဆိုတော့ပြည်ထောင်တိုင်းအဆင့်မှာပူဆိုးတယ်လို့ပြောနိုင်တယ
်ဟုတ်ကဲ့နောက်တစ်ခုကဒီလိုအုတ်ထုတ်ရေးရန်များကိုအပြောင်းလဲလုပ်တဲ့နေမှာဆရာဦးတမောင်သားစောစောအပြောင်းလဲကမ္ဘာနိုင်ငံတွေရဲ့သုရေသနာကိုကြည့်ရင်သူတို့လေ့လာချက်ကြည့်ရင်မြန်မာနိုင်ငံမှာလို့စစ်တပ်ရဲ့အာဏာလောင်ရေးအမှရှိနေသေးလားအဲ့ဖွဲ့စည်းပုံတွေကအဲ့ဒီအချက်ကရောမြန်မာနိုင်ငံအုတ်ထုတ်ရေးတွတ်တက်မှုတွေဘလောက်အဟန္တာဖြစ်စေထင်ပါသလဲ
။ဟုတ်အဓိကအဟန္တာပါလဲဆိုတော့စစ်တပ်ကိုဒိတ်ချင်းတင်ကြားပေးတာကအထူးတာဝန်ကိုထမ်းဆောင်ဖို့ဒေတာလေ။စစ်တနာကိုရှာဖွေဖြည့်ရှင်းမယ်ဆိုရင် oriented နဲ့စစ်တပ်ကို training လုပ်တာမဟုတ်ပါဘူးဒီတော့တစ်ဖက်မှာကြတော့လေကျွန်တော်အရက်ပက်ပညာရေးမှာကပြဿနာကိုစောင်းပေးကြည့်ပြီးပြဿနာကိုဖြေရှင်းတယ်ဆိုတော့ဘက်ကိုမရောက်တော့ဘဲနဲ့ logic ဆိုတာကိုဖြစ်နေတယ်ဒါကဗမာပြည်ကကြုံရတဲ့ပြဿနာပေါ့နော်အထူးသဖြင့်စစ်တပ်လွှမ်းမိုးအောက်မှာကြုံလာတဲ့အတွက်ကြောင့်မို့ bureaucracy မှာကြုံရတဲ့အဓိကပြဿနာပါတခြားကတော့နိုင်ငံရေးအဆင့်ပေါ့နော်နိုင်ငံရေးအဆင့်ကစကားပြောမယ့်ကိစ္စတွေဖြစ်တယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ကွာလူရောဘယ်လိုတွေးမိပါလေစစ်တပ်ရဲ့လွှမ်းမိုးမှုရှိနေခြင်းကရောမြန်မာနိုင်ငံအုပ်ချုပ်ရေးအပြောင်းအလဲကိုဘလောက်အဟန္တာဖြစ်စေပါသလဲလွယ်လင်းတကူပိုဖြစ်စေသလားအဟန္တာဖြစ်စေသလားဆိုတော့
ဒေဂျာစစ်တပ်ကစစ်ပြီးလွှမ်းမိုးနေတယ်များတော့အဟန္တာတော့ကျော်ရမှာပဲဘာဖြစ်လို့လဲဆိုတော့အနည်းဆုံးဥမာဟိုငင်းငယ်ကိစ္စတွေမှာအစိုးရလုပ်ချင်ပေမဲ့လေဟိုစစ်တပ်ကသဘောထားတစ်မျိုးဖြစ်နေတယ်ဖြစ်တယ်နောက်တစ်ခုကအားကြီးလိုက်စားမှုနဲ့ပတ်သက်ပြီးပြည်သိမ်းရလင်းကိစ္စတွေလို့တခြားတက်နဲ့ပတ်သက်လို့ရှိရင်ဟိုတို့လိုတို့ဖြစ်လို့မရဘူးဆိုရင်အပိုင်းမျိုးတွေဖြစ်လာတော့ဒါတွေက
ဟုတ်ကဲ့ဆိုတော့ corruption အခုလည်းရပ်နေပတ်သက်လို့ကောင်းလို့ပြောတာစစ်တပ်နဲ့ပတ်သက်နေတဲ့အပိုင်းဆိုတော့တူလို့ထီလို့မရဘူးပြောတာဒါပေမဲ့ bureaucracy အုပ်ချုပ်ရေးရန်ညားတစ်ခုလုံးရဲ့အခုလည်းရပ်နေပတ်သက်လို့ကျွန်တော်ပဲလို့ပြောရမယ်ဒေါန်ဆန်းစုကြည်ကတော့တခါပြောတာကြားလိုက်ပါတယ်ဝန်ကြီးအဆင့်မှာတော့အခုလည်းရပ်မှုမရှိဘူးလို့ပြောတော့ကျန်တဲ့အဆင့်မှာလိုက်စားမှုရှိရဆိုရင်တိုင်ပါဆိုပြီးတော့သူကပြောတော့ပါတယ
်ဝန်ကြီးစုဆိုတော့ညာသိ30သိ30ပတ်ဝန်းကျင်ရနေကြတဲ့လကဆိုတော့ဒါဝန်ထမ်းကအဲ့လိုပြောတဲ့အခါပြုံးမှာပေါ့နော်အဲ့ဒီတိုင်းပဲကျွန်တော်တို့ပြန်ပြောကြတာပေါ့ဆိုတော့ဝန်ထမ်းတွေရဲ့စာဝင်တွေချက်တင်မှုဒါနံပါတ်1ရေးချည်တယ်ဒုတိယကျွန်တော်တို့ဒါလကတူဖို့ဆိုတာနည်းနည်းခက်တယ်အဲ့ဒီတော့အကျိုးခံစားခွင့်ဘိုင်းဆိုင်ရာမူဝါဒတစ်ခုလုံနေတယ်ဒါပြည်ပြည်ပြည်ပြည်လိုအပ်တယ်ပေါ့နော်ဟိုမှာအိမ်ရပိုင်မဲ့အခါကောင်းနေရလို့ရှင်လေဒီခံငါကကိုပြေးမလားမပြေးဘူးလားဆိုတော့စာချီစင်မူဝါဒမျိုးပေါ့နော်။ကျမ်းမာရေးပညာရေးဆိုင်ရာကိစ္စတွေတခြားတော့အကျိုး benefit ဆိုတဲ့ကိစ္စတွေကိုမူဝါဒတစ်ခုလိုအပ်တယ်ထင်တယ်။အဲ့ဒါအရင်ဆိုရလဲမချနိုင်ခဲ့ဘူးအခုဆိုရမှလည်းချထားတာကျွန်တော်မတွေ့ရသေးဘူး။နောက်တစ်ခုကစနစ်ကိုတည်ဖို့လိုတယ်
ကျွန်တော်ကလူကိုအာယုံစိုက်တာတဲ့စနစ်နဲ့ဖွဲ့စည်းတိစောက်ပုံပိုင်းမျိုးကိုအာယုံစိုက်စေတယ်။ဟုတ်ကဲ့
။အဲဒီဝန်ထမ်းသက်တာချောင်းချီရင်းနဲ့ပတ်သက်ပြီးတော့ကိုအောင်လူကဘာတွေတွေးမိကြလဲတော့ကိုအောင်လူတို့ဆက်ဆံရတဲ့ကုနာကုဆာကိုဆရာလို့ပြောတဲ့ဝန်ထမ်းတွေကသူတို့အလုပ်ကိုသူတို့ကျင့်တတ်နေကြတာဒီခေတ်သစ်မှာ
။စိတ်ကျင့်နေလိမ့်မယ်လို့ကျွန်တော်တော့မယူဆဘူး။မကျင့်တတ်လို့လည်းဟိုတခြားလုံးကျာလုံးကဲဖွင့်လဲရတယ်ရှာပါတော့ဟိုမကျင်းနဲ့လည်းလုပ်ကြရမှာပဲလေဆရာတော်မန်းပြောတာလည်းကျွန်တော်လက်ခံတယ်ဝန်ထမ်းတွေအချင်းချင်းချက်စားတာကိုသွားပြီးအဖြစ်တင်လာတော့ဒီနေ့မတရားတာလည်းနည်းနည်းကြားလို့ပြီးစောင်းနေပြဿနာလည်းပြင်းပါတယ်ကြည့်ရအောင်ဆိုတော့ဟိုဒီဝန်ထမ်းတွေဟိုစာရေးနိုင်ရေးအတွက်ကိုကျွန်တော်မလုပ်နိုင်မင်းနဲ့ဒီဝန်ထမ်းတွေတစ်ပတ်သက်လို့ audit လိုက်စာမှုတောက်ချက်ချင်တာနဲ့ရေးယူတာဖြစ်ပြီးတာလုပ်မယ်ဆိုရင်တော့စိတ်မတရားဘူ
းဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကကျွန်တော်အစ်ကိုညှော်ပြီးတော့ကြည့်မယ်ဆိုရင်ကျွန်တော်နှစ်င်းမေးချင်တယ်အခုenergy အစိုးရရဲ့ပထမသက်တမ်းပြီးတဲ့အခါဘလောက်ရွေးနိုင်ပါသလဲတကယ်လို့နောက်ကိုအစိုးရအပြောင်းလဲဖြစ်ရင်ဒီပြုပြင်ပြောင်းလဲရေးလုပ်နေရဆိုရဟာဆက်ပြီးအကောင့်ထဲပေါင်းနိုင်လားလမ်းဖယ်သွားနိုင်လားဆောက်တူမှန်တိုင်းမိကွန်တူကိုခင်းချင်းဖြည့်ပေးပါ
ဒီလိုကစီတစ်ခုကိုကောင်းမွန်တဲ့အစိုးရအတွက်လိုအပ်တဲ့ဒီလိုကစီဖြစ်အောင်လုပ်တဲ့ကိစ္စတွေကတော့ပဲဆိုရပဲတက်တဲ့အတူတူဖြစ်မှာပါဒါလုပ်ဖို့ကြိုင်ပုံလေးနည်းနည်းပါးပါးမတူတာပဲရှိပဲတို့တော့လေအခုကျွန်တော်စိတ်ပလပေါ့နော်ဥမာအချင်းဒီထိပ်ပိုင်းအစပြီးတော့ဒီကျွန်တော် monitoring လုပ်တဲ့စနစ်တွေကြံပြီးထည့်ဖို့ကြိုးစားနေတာလေနောက်ပြီးတော့ဟိုဒီအတွင်းဝင်စနစ်တွေကိုပို့ပြီးခိုင်မအောင်လုပ်ဖို့ကြိုးစားနေတာလေဒါတွေရှိနေတဲ့အတွက်ကြောင့်မလို့ဒီအစိုးရလက်ထက်မှာတော်တော်များများအောက်တဲ့ပေါ်လာနိုင်မယ်လို့ကျွန်တော်တော့ဒီလိုပဲညွှန်လဲပါတယ်
ဟုတ်ကဲ့ကောင်းလုံးလက်ဆုံးသက်ပါအောင်ဒီအစိုးရလက်ထက်မှာဘယ်လောက်ထိရွေးနိုင်တယ်လဲတကယ်လို့အစိုးရပြောင်းလဲသွားရင်အပြောင်းလဲတွေဖြစ်သွားနိုင်သေးသလားဒီစီမံကိန်းကြီး
အော်ဒါတော့သူဆက်တမန်လည်းပြောတာမှန်ပါတယ်ဟိုတော့ပြင်းပြင်းထန်ထန်ကိစ္စပဲရှိသေးတယ်ဥပဒေဆိုတာလုတ်ခဲ့တာပဲခဲ့ခင်တော့ဒေါ်သက်သူကြီးကလည်းတော်တော်များဆက်ပြီးလုတ်ခဲ့ရတာပဲဒီမှာနေအချင်းကြောင်းလိုက်နဲ့ပတ်သက်လို့ကတော့တော်တော်များတော့ဘယ်ဆိုတာပြောပြောဟိုဒီထဲကရခိုင်နှုန်းတော်များတော့ဆက်ပြီးအကောင့်ထဲပေါ်သွားမှာသိကြတယ်ဒါပေမဲ့တခုပဲရှိရတော့အစိုးရအပေါ်မှာဟိုလူလူရုံးချီကူးစားမှုအပိုင်းမှာတော့ကွာကောင်းကွာနိုင်တာပေါ့လေဒီအခုအနေအစိုးရကတော့ဟိုတောက်ကံမှုကြီးကြီးရထားတဲ့အစိုးရလည်းဖြစ်တယ်ဆိုတော့ဟိုကျားဆိုတက်လာရင်တော့ဒီလောက်ထောက်ခံမှုရကြမှာရမယ်။ဒီရတဲ့အတွက်လည်းအစိုးရရန်ရမ်းမှာလောကခံရတာတွေအတိုက်ခံတွေပုံများအောင်လည်းများနိုင်တာပေါ့
။ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတစ်ခါမှာတော့သောတာရှင်တွေအနေနဲ့စနေနေ့ညတိုင်းလေလံစီစဉ်မှာပါရဆွေးနွေးဖို့ရှိလေဆိုတော့ကြိုကြည့်ကြအောင်ပါ။သောတာရှင်များရှင်တိုင်းဒေသဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေအထိရောက်နေပါပြီလား။ဘယ်နေရာတွေမှာလူ့ခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ချလို့ရပါတယ်။ဓာတ်ရိုက်လိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်ပါတယ်။ဒါရိုက်လေးလိုက်စစ်စင်ကကြိုဆိုပါရစေ သောတာရှင်အနေနဲ့စနေနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေတိုင်းမှာဆွေးနွေးနေကြဖြစ်ပါတယ်။အခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရမှာပါ။ကိုရနိုင်တင်ဆက်ထားပါရရှင်။
မင်္ဂလာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။မေရီတက်စုဝိန်းရူနီဟာအသင်းအတွက်ဂိုးအများဆုံးသွင်းပေးထားတဲ့ဆာဘော်ဘီ6တန်ရဲ့စံချိန်နဲ့တူသွားပါပြီ။2016အာဖရိကအကောင်းဆုံးဘောလုံးသမားဆုကိုတော့ Lester Tyson မူ Morris ကရသွားပါတယ်။ကမ္ဘာကျော်ဘောလုံးသမား Maradona ကအာဂျင်တီးနားလူငယ်ဘောလုံးသမားတွေကို Free Kick ကန်တာသင်ပေးခဲ့တာအပါအဝင် Djokovic နဲ့ Murray တို့နှစ်သက်စာမှာအကျိတ်နဲ့ကစားခဲ့ကြတဲ့ Qatar Open Tennis ဂိုင်းပွဲနဲ့တပတ်တွင်အားကစားသတင်းတွေကိုအခုတစ်ပတ်မှာပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
Manchester United နဲ့ England တိုက်စစ်မှု Wayne Rooney ကတော့ Man U အတွက်ဂိုးများဆုံးသွင်းပေးထားတဲ့ Sir Bobby Charlton ရဲ့စံချိန်ကိုလိုက်မိသွားပါပြီ။ပြီးခဲ့တဲ့စနေနေ့က Old Trafford မှာကစားတဲ့ FA ဖလားတတိယအဆင့်ပွဲမှာ Man U က Reading ကို 4-0 ဂိုးမရှိနဲ့နိုင်ပြီးတော့ Wayne Rooney တကိုးသွင်းခဲ့ပါတယ်။ဒါကြောင့် Wayne Rooney ဟာ Man U အတွက်စုစုပေါင်း149ဂိုးသွင်းပြီးတော့တစ်ချိန်က Man U ရဲ့ကဏ္ဍဝင်ကစားသမားကြီး Sir Bobby Charlton တင်ထားတဲ့ဂိုးများဆုံးသွင်းထားတဲ့စံချိန်နဲ့တူသွားပြီဖြစ်ပါတယ်။အခုလို Sir Bobby Charlton ရဲ့စံချိန်နဲ့တူသွားတာကိုသူ့အနေနဲ့ဂုဏ်ယူမိတယ်လို့ Rooney ကတော့ပြောပါတယ်။ Man U နီးပြ Mourinho ကတော
့ I think the best day will arrive. This is not the best day.
ဝိညာဉ်အတွက်ဒီထက်ကောင်းတဲ့နေ့တွေရောက်လာအောင်ပါ။ Sir Bobby Charlton ဟာ Man U နဲ့ England သမိုင်းမှာဘလူးကစားသမားမျိုးဖြစ်တယ်ဆိုတာကခင်ဗျားတို့လည်းသိပါတယ်။ Wayne က Man U အတွက် Sir Bobby သွင်းတဲ့ဂိုးအရေးအတွက်အတိုင်းသွင်းနိုင်တယ်ဆိုတာကတော့အရန်ကိုထူးခြားပြီးတော့မယုံနိုင်တော့အောင်ပါပဲ။
Rooney ဟာအင်္ဂလန်အတွက်လည်း Sir Bobby Charlton တင်ထားတဲ့စံချိန်ကိုချိုးပြီးတော့ဂိုးအများဆုံးသွင်းသူဖြစ်တဲ့စံချိန်တင်ထားပါရယ်ခင်ဗျာ။အာဖရိကတိုက်ရဲ့တနစ်တာအကောင်းဆုံးဘောလုံးကမာဆုပေးပွဲကိုတော့နိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့မှာဇန်နဝါရီ5ရက်နေ့ကကျင်းပခဲ့ပါရယ်။2015အာဖရိကအကောင်းဆုံးဘောလုံးကမာဆုကိုတော့ Leicester City မှာကစားနေတဲ့ Algeria တိုက်စစ်မှု Riyad Mahrez ကရသွားပါရယ်။ Mahrez က361မဲDortmund တိုက်စစ်မှု Aubameyang က313မဲနဲ့ Liverpool တိုက်စစ်မှု Sadio Mane ကတော့186မဲရပြီးတော့ Mahrez 2016 Africa အကောင်းဆုံးဘောလုံးသမားဆုကိုရသွားခဲ့တာပါ Leicester အသင်း Premier League Champion ဖြစ်တဲ့နေရာမှာ Mahrez အဓိကကစားသမားတူဖြစ်ခဲ့တဲ့အတွက်သူ့ကိုရွေးခဲ့ကြတာဖြစ်ပြီးတော့အခုလို Africa အကောင်းဆုံးဘောလုံးသမားဆုရွေးချယ်ခံလိုက်ရတဲ့အတွက်လဲအသင်းပေါ်တွေကိုကျေးဇူးတင်တယ်ဆိုပြီးတော့ Mahrez ကပြောပါတယ
် I want to thank everyone who come today
Leicester City နဲ့ Algeria အသင်းကအသင်းပေါ်တွေနဲ့နှီးပြတွေအားလုံးကိုကျွန်တော်အနေနဲ့ကျေးဇူးတင်တယ်လို့ပြောချင်ပါတယ်။ဒီစုကကျွန်တော်အတွက်ကြီးမားတဲ့ဂုဏ်ပြုမှုတစ်ခုပါ။အ
ာဖရိကတိုက်ရဲ့အကောင်းဆုံးလူငယ်ကစားသမားစုကိုတော့ Arsenal တိုက်စစ်မှု Alex Iwobi ကရပြီးတော့အလားအလာအကောင်းဆုံးအတိုးတက်ဆုံးကစားသမားစုကိုတော့ Man City တိုက်စစ်မှု Iheanacho ကရသွားပါတယ်။အာဖရိကရဲ့အမျိုးသမီးအကောင်းဆုံးဘောလုံးသမားစုကိုတော့ Arsenal မှာကစားနေတဲ့ Nigeria ကစားသမား Asisat Ochoala ကရသွားခဲ့ပါတယ်ခင်ဗျာ။အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားမာရာဒေါနာဟာဇန်နဝါရီ5ရက်နေ့ကတော့အာဂျင်တီးနားလူငယ်ဘောလုံးသမားတွေကို free kick ဘယ်လိုကန်တယ်ဆိုတာကိုသင်ပေးခဲ့ပါတယ်။အာဂျင်တီးနားတတိယရန်ကဒီပိုတီဘိုရီယက်စထရာအသင်းရဲ့လေ့ကျင့်ခွင့်မှာသွားပြီးတော့သင်ပေးခဲ့တာပါ။ free kick ကန်မဲ့နေရာနဲ့ဂိုးတိုင်းရဲ့အကွာအဝေးကိုဘယ်လိုချိန်တယ်ကိုယ်ရောဘယ်လိုကန်တယ်ဆိုတာကိုတင်ပြီးတော့သူကိုယ်တိုင်လည်းကံပြခဲ့ပါတယ်ဘောလုံးသမားတွေကို free kick ကန်တာတင်ပေးပြီးသွားတဲ့နောက်မှာတော့သူဟာကစားသမားတွေနဲ့အတူလွန်ခဲ့လအနေငယ်ကနေမကောင်းဖြစ်လို့ခွဲလွန်သွားခဲ့တဲ့သူရဲ့ကစားဘောဟောင်း Gonzalo Peralta အတွက်အောင်းမိပွဲအခမ်းအနားကိုလည်းလုပ်ခဲ့ပါတယ် Maradona ဟာ Argentina ကလူငယ်ကစားသမားတွေကိုတော့အခုလိုမျိုးမကြမကြဘောလုံးတင်ပေးလို့ရှိပါတယ်ခင်ဗျာဘောလုံးသမားအပြောင်းအရွှေ့သတင်းတွေပတ်မှာတော့ရှော့စီမှာကစားနေတဲ့နိုင်ဂျီးရီးယားကွင်းလယ်လူဂျွန်အိုဘီမီခဲကိုတရုတ် TNN Data အသင်းကပြောင်းရွှေ့ခြင်းမပါဘဲအလွတ်ခေါ်ယူလိုက်ပါတယ်။နားဆောင်ွေဖြစ်နေတော့မီခဲဟာတပတ်ကိုပေါင်3,400ရမှာဖြစ်တယ်ဆိုပြီးတော့တရုတ်သတင်းတွေကပေါ်ပြကြပါတယ်ခင်ဗျာ။တင်းနစ်သတင်းတွေဘက်ကိုကြည့်ရမယ်ဆိုရင်တော့2019နှစ်သစ်စစခြင်းမှာပဲကမ္ဘာအဆင့်တန်အန်ဒီမာရေးနဲ့အဆင့်နဲ့နိုဗက်ဂျိုကိုဗစ်တို့သောသောစီစီပဲထိတ်တိုက်တွေ့ပြီးတော့ပိုလူခဲ့ကြပါတယ်။မနစ်ကနှစ်ကုံပိုင်းမှာလက်စွမ်းတွေပြပြီးတော့ကမ္ဘာအဆင့်တစ်ဖြစ်လာတဲ့အန်ဒီမာရီနဲ့အဆင့်တစ်ကနေအဆင့်နှစ်နေရာကိုဖယ်ပေးလိုက်ရတဲ့ဂျိုကိုဗစ်တို့ဒိုဟာမှာကျင်းပတဲ့ကာတာ Open Final မှာထွေးခဲ့ကြတာပါ။ပထမပွဲကိုဂျိုကိုဗစ်က 6-3 နဲ့နိုင်ပြီးတော့ဒုတိယပွဲကိုမာရီက 9-5 နဲ့ပြန်နိုင်လာကြောင်းတတိယပွဲကစားကြတာမှာဂျိုကိုဗစ်က 6-4 နဲ့နိုင်ပြီးတော့ချန်ပီယံပွဲကိုဆက်ထိန်းသွားခဲ့ပါတယ်။ဒီပွဲနိုင်လိုက်တဲ့အပေါ်မှာဂျိုကိုဗစ်ပြောတာကတော့
Asked for a better start of the year, obviously playing finals against Sandy, who is number one of the world, and it's been in a tremendous form. Second,
nitty gritty, Gong Dong Sa Phuan Lai Da. Final ma pwe bang 30 lao zet dai nain tha de. Gaba Ascentic Agaza da ma Andy Murray gaza ya ga ya da ba. Nyao slow ma yong nain lao aung thu ja ja gaza nain ga ba. Dutiya pwe ma ga le ga pyat tin ma le. Naw so match point ko khan khan la phit pi lo nain mai yai nain ga ba. Da jaw le be Andy ha Gaba Ascentic phit la ba. Tu ga long wa ko shoum ma pi ba.နောက်ဆုံးမှအထီကိုနိုင်မယ်မနိုင်ဘူးဆိုတာကျွန်တော်မသိပါဘူး။သူကအဲ့လောက်ကောင်းတဲ့ကစားသမားပါ။ပွဲကတော့တကယ့်ကိုပွဲကောင်းပါ
။ကာတာအိုပန်မှာတော့ဂျိုကိုဗစ်ကအောင်ပွဲခံသွားပါတယ်။2019ရဲ့ပထမဆုံး Grand Slam ဖြစ်တဲ့ Australian Open ကတော့ဇန်နဝါရီ16ရက်နေ့မှာစမှာဖြစ်တဲ့အတွက်အဲ့ဒီမှာဂျိုကိုဗစ်အနေနဲ့လက်ရှိချန်ပီယံပွဲကိုကာကွယ်နိုင်မလား။ဒါမှမဟုတ်ကမ္ဘာအဆင့်တစ်အန်ဒီမာရေးအနေနဲ့ချန်ပီယံဖြစ်အောင်လုပ်နိုင်မလားဆိုတာကတော့
ရင်ခုန်သွားတဲ့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
QNI လေးဆက်ထားတဲ့အားကစားကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကနေခုလိုထုတ်လွှင့်တဲ့အတန်းလက်စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတရားဖန်ယူနားဆင်နိုင်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ကနေထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပသက်ပြီးဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပေးပို့နိုင်ပါတယ်ရှင် VOA ကနေဗုဒ္ဓနေ့ညပိုင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေကျုပ်ကိုကိုကျော်ကျော်သိင်္ဂါကြီးညာပေးပါမယ်ရှင်
မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာထူးတပ်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအာမတ်မူအလီအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနတာဝန်ရှိသူတွေနဲ့ဒဂန်မြို့တော်ကဆူယားအက်ကီယာမှာဒီကနေ့ညနေပိုင်း2နာရီကြာတွေ့ဆုံဆွေးနွေးပါတယ်။အဲဒီတွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်တဲ့အသေးစိတ်တွေကိုမသိရသေးပေမဲ့နှစ်နိုင်ငံဆက်ဆံရေးတိုးတက်လာဖို့မျှော်လင့်နေကြောင်းမြန်မာနိုင်ငံသားရေးဌာနပြောခွင့်ရသူဦးကျော်မိုးထွန်းကအဖြေကိုပြောပါတယ်။အခုဆွေးနွေးပွဲတွင်တနင်္ဂနွေကြားဆက်ဆံရေးကိစ္စတွေနဲ့နေဆက်ကဒုက္ခသည်တွေရေးကိစ္စကိုအလေးပေးဆွေးနွေးမယ်လို့အများကယူဆထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကအခြေအနေတွေကြောင့်မွတ်စလင်ဒုက္ခသည်ထောင်ထဲချပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်ရောက်လာတယ်လို့ဆိုတာချာဆိုထားတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒီကိစ္စမြန်မာနိုင်ငံနဲ့ဆွေးနွေးနေတာပါ။2008ခုနှစ်မှာသူသမ္မတဖြစ်ခဲ့ခြင်းကနေဆိုရင်နိုင်ငံဟာအခုချိန်မှာပိုပြီးကောင်းမွန်ခိုင်မာတဲ့အခြေအနေမှာရှိနေပြီလို့အမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာပြောပါတယ်။စီဝါရေးဆိုးကျဆင်းတဲ့အခြေအနေကနေပြန်ကောင်းလာအောင်လုပ်နိုင်ခဲ့တာသူရဲ့သမိုင်းဝင်ကျန်းမာရေးဆောင်ရှောက်မှုစီစဉ်ကိုပြဋ္ဌာန်းခဲ့တာနဲ့ဒိန်းသူချစ်သူတွေတရားဝင်လက်ထက်ထိန်းများခွင့်ရအောင်လုပ်ခဲ့တာတွေကိုသူရဲ့အောင်မြင်မှုတွေကတချို့အဖြစ်သမ္မတအိုဘားမားကထောက်ပြသွားပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်မှာ6လနီးပါးတွင်ပထမဆုံးအကြိမ်ဖြစ်ဒီကနေ့မှသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်။သူအနိုင်ရခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲကိုရုရှားကဝင်နောက်ခဲ့တယ်ဆိုတဲ့အမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့စူးစမ်းချက်တွေကိစ္စနဲ့သူရဲ့စီးပွားရေးလုပ်ငန်းတွေနဲ့သမ္မတတာဝန်အကြားအကျိုးစီးပွားပဋိပက္ခဖြစ်လာနိုင်ခြင်းပေါ်ဘယ်လိုကင်တွယ်ဖို့စီစဉ်ထားရဲဆိုတာတွေနဲ့ပတ်သက်တဲ့မိကုန်းတွေကိုဒီသတင်းစာရှင်းလင်းပွဲမှာဖြစ်ဆိုရဖို့ရှိပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရုရှားအနေနဲ့သူ့ကိုအကြမ်းရစေမဲ့သတင်းတွေကိုစုဆောင်းထားတယ်ဆိုတဲ့ဆွဆဲချက်ပေါ်ဒါဟာလှုပ်ကြံထားတဲ့သတင်းဖြစ်တဲ့အကြောင်းပြောပြီးပြင်းပြင်းထန်ထန်တုံ့ပြန်ပါတယ်။ဒေါ်နယ်ထရမ့်ကနိုင်ငံသားဝန်ကြီးဖြစ်ကြတဲ့ Rex Tillerson ဟာအခုအချိန်ပိုင်းတွင်အထက်လူတော်နိုင်ငံသားကြီးရာကော်မတီရှေ့မှာကြားနာစစ်ဆေးခံနေပါတယ်။ဒီကျန်းသာစစ်ဆေးပွဲတွင်မှာအထက်လူတော်အမတ်တူရဲ့မင်းမြန်ရုရှားကအင်တာနက်ကနေဝင်နှောက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအထက်လူတော်အမတ်တူရဲ့မင်းမြန်ချက်ကို Rex Tillerson ကတုံ့ပြန်ဖြစ်ဆိုရမှာရုရှားကအင်တာနက်ကနေဝင်နှောက်တဲ့ဆိုပြီးတော့ယူဆတာဟာတင်းတင်းလျောက်ပတ်တဲ့ယူဆချက်ဖြစ်တယ်လို့ပြန်လည်ပြဆိုသွားပါရခင်ဗျာ
။သတင်းကြေကျုပ်ကိုကုချရသိန်းကကြီးညာပေးခဲ့တာပါ။ဒီညာအတွက်စီစဉ်ထုတ်လွှင့်မှုကတော့ Mac Computer ဖြစ်ပြီးတော့ Engineer ကတော့ Shogun Cheng ဖြစ်ပါတယ်။ကျွန်မအီသန်စမရှင်။ VOA American တန်မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48နဲ့50အပြင်လိုင်းဒိုမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင
This program has come to you from the Voice of America, Washington.